Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနေ့ကင်းပြကြပါလိမ့်ခင်ဗျာ VOA အမေရိကန်တန်ရ2022ခုနှစ်ဖေဖော်ဝါရီလ21ရက်တနင်္လာနေ့မနေ့ကင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ3249လိုင်းလံမီတာ190အပြင် VOA ရဲ့ Facebook YouTube စာမျက်နှာကပါကျွန်တော်တို့ရုပ်သံအဖြစ်နဲ့အခုပဲစတင်ထုတ်လွှင့်နေပါပြီဗျာ
Welcome to the Voice of America.
ကျွန်တော်ညောင်ဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်ဒီအစီအစဉ်မှာတော့ဒီယူကရိန်းနယ်စပ်စီးရီးလင်းကျင့်မှုရုရှားကဆက်လုပ်နေတဲ့အခြေအနေတခါပြည်တွင်းပြည်မှာကြီးကတော့ကိုဗစ်ကူးစက်ခံရပါတယ်နောက်တစ်ခါဒီ NUG အစိုးရနဲ့တွဲဆောင်ခွင့်ပေးဖို့အာဆီယံအထူးကိုယ်စားလှယ်ရဲ့တောင်းဆိုချက်ကိုစစ်ကောင်စီကပယ်ချလိုက်တဲ့ထိတ်တန့်ရောက်သတင်းတွေနဲ့အတူထိုင်းနိုင်ငံကမြန်မာလူ့သမားတွေအစုအပြုံလိုက်ကိုဗစ်ကူးစက်ခံရတဲ့သတင်းပေးပို့ချက်နဲ့ရင်းမပင်မှာစစ်ကောင်စီတပ်နဲ့ PDF တပ်တွေတိုက်ပွဲဖြစ်ပွားတဲ့သတင်းပေးပို့ချက်မှာတော့
ဒီမှတ်တန်နေတယ်အဲ့ဒါဒီမှတ်တန်နေတယ်ကျွန်တော်တို့ဘက်ကတော့ဂျူတင်ပြီးတော့သတင်းရထားလို့ဂျူတင်နိုင်ဆော့ပြီးတိုက်ခိုက်တာပဲဒါနဲ့သူတို့ဘက်ကဒဏ်ရာရတဲ့လူနဲ့နာရရဟိုဖြစ်တဲ့လူကလည်းဂျာနဲ့လူကပြန်ပြစ်တော့ကျွန်တော်တို့အပြန်နဲ့တိုက်ပွဲဖြစ်တာပါ
သတင်းတွေအကြီးအကျယ်အပြီးမှအပြည့်စုံကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ကျွန်တော်တို့ပြင်ဆင်ထားပါတယ်အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့ကျွန်တော်ညံဝင်းအောင်တို့ပြောပြသွားမှာဖြစ်ပါတယ်ဗျာ
ယူကရိန်းအရှိဘက်မှာရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေနဲ့ယူကရိန်းစစ်တပ်တို့ကြားတိုက်ခတ်မှုတွေနှစ်ရက်ဆက်ဖြစ်ပွားခဲ့ပြီးတဲ့နောက်ရုရှားကယူကရိန်းရဲ့မြောက်ဖက်နယ်စပ်တစ်လျှောက်ဘယ်လာရုစ်နိုင်ငံထဲမှာသူ့ရဲ့စီးလက်ကျင်မှုတွေကိုတနင်္ဂနွေနေ့အထိဆက်ပြီးတော့လှုပ်ဆောင်ခဲ့ပါတယ်။ယူကရိန်းနယ်စပ်တစ်လျှောက်တန်ရတသိန်းခွဲလောက်ချထားပြီးယူကရိန်းတောင်ဘက်ပင်လယ်နက်ထဲမှာရေချောင်းစီးလက်ကျင်မှုတွေလုပ်နေချိန်မှာပဲယူကရိန်းမြောက်ဘက်ဘယ်လာရုစ်ထဲမှာရုရှားသမ္မတကစီးလက်ကျင်မှုကိုအချိန်တိုးလုပ်လိုက်တာဖြစ်ပါတယ်။အခုသတင်းဘက်တွေအတွင်းရုရှားကတန်ရချက်ချင်းတိုးချခဲ့တယ်လို့ယူကရိန်းကာကွယ်ဝန်ကြီးဌာနနဲ့ပင်မဗန်ကြီးတွေအပေါ်မှာစိုက်ဘာတိုက်ခိုက်မှုတွေလုပ်ခဲ့ပြီးအခုယူကရိန်းအရှေ့ပိုင်းမှာဖြစ်ပေါ်တဲ့တိုက်ပွဲတွေကနေယူကရိန်းစစ်သား2ဦးသေဆုံးခဲ့ရတာကိုကြည့်ရင်ရုရှားဟာစစ်ပွဲကြီးစတင်မှုအတွက်သူစီစဉ်ထားတဲ့အတိုင်းလုပ်တော့မယ်ဆိုတာပြနေတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်ကတနင်္ဂနွေနေ့ CNN အစီအစဉ်မှာပြောခဲ့တာပါအားလုံးဟာယူကရိန်းကိုဝင်တိုက်ဖို့အတွက်လုပ်နေပြီဆိုတာပြနေတယ်လို့ပြောပါတယ်ယူကရိန်းကိုရုရှားဝင်တိုက်ရင်လင်းမြန်ပြင်းထန်တဲ့စစ်ပွဲဒဏ်ခတ်မှုတွေချမှတ်မယ်လို့ကတိပေးထားတဲ့အတိုင်းအမေရိကန်နဲ့အနောက်မဟာမိတ်တွေဘာကြောင့်မလုပ်သေးတာလဲလို့ဂျာမနီနိုင်ငံမြူနစ်ကလုံခြုံရေးညီလာခံမှာယူကရိန်းသမ္မတဗိုလိုဒီမီယာဇယ်လန်စကီကမေးခွန်းထုတ်ခဲ့တာပါဝန်ကြီးဘလင်ကင်ကတော့အခုလိုဒဏ်ခတ်မှုချလိုက်တာနဲ့ယူကရိန်းကိုဝင်မတက်အောင်ကာကွယ်ဖို့စ조사မှုတွေပြက်သွားနိုင်ကြောင်းပြောပါတယ်ဒါပေမဲ့ရုရှားဘက်ကတန့်ကားတွေတက်လာပြီးမစ္စိုင်းတုံးတွေပစ်ပြီးဆိုတာနဲ့ရုရှားသမ္မတဆုံးဖြတ်ထားတာတွေမလုပ်နိုင်အောင်အနောက်နိုင်ငံခေါင်းဆောင်တွေဘက်ကညီအားလုံးနဲ့တုံ့ပြန်မှုရှိကြောင်းနဲ့အခုချိန်မှာသမ္မတပူတင်ကလှည့်ပြားနေရတာဖြစ်ကြောင်းပြောကြားခဲ့ပါတယ်။ယူကရိန်းအရှေ့ဘက်မှာအပြစ်ခတ်ရစေးလုပ်ဖို့အတွက်ပြင်သစ်သမ္မတအီမန်နျူယယ်မက်ခရွန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့တနင်္ဂနွေနေ့မှာသဘောတူညီမှုရခဲ့တယ်လို့ပြင်သစ်သမ္မတအနန်တော်ကပြောပါတယ်။ခေါင်းဆောင်တို့က105မိနစ်ကြာတယ်လီဖုန်းဆက်သွယ်ပြောကြားခဲ့တာဖြစ်ပြီးလက်ရှိဖြစ်ပေါ်နေတဲ့ပြဿနာအတွက်တန်တမာရေးနှီးလန့်နေပဲဖြေရှာဖို့လိုအပ်ကြောင်းပြင်သစ်သမ္မတအနန်တော်ကသတင်းထုတ်ပြန်လာပါ။ဒါအပြင်ပြင်သစ်နိုင်ငံခြားရေးဝန်ကြီးယောအီဖ်လူဒါကီယာနဲ့ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂီလက်ဖရော့တို့ဟာလည်းမကြာခင်ရက်ပိုင်းတွေအတွင်းတွေ့ဆုံဆွေးနွေးဖို့ရှိကြောင်းလည်းပြောပါတယ်။နောက်ပိုင်းမှာတော့ရုရှားသတင်းဌာနတွေကတနင်္လာနေ့မှာဝန်ကြီးနှစ်ဦးတွေ့ဆုံဆွေးနွေးဖို့ရှိတယ်လို့ဖော်ပြကြပါတယ်။ယူကရိန်းအရှေ့ပိုင်းကရုရှားလိုလာတဲ့ခွဲထွက်ရေးသမားတွေနဲ့ယူကရိန်းတပ်တွေကြားအပြစ်ခတ်ရစေးကိုသက်ဆိုင်တဲ့အဖွဲ့အစည်းအားလုံးကလှုံ့ဆော်လာဖို့ယူကရိန်းရုရှားနဲ့ OSCE တို့ပါဝင်တဲ့သုံးဝန်ဆိုင်အဖွဲ့ဖြစ်လာရေးကိုအပြင်းထန်လှုပ်ဆောင်မှာဖြစ်ကြောင်းသမ္မတနှစ်ဦးလုံးကပြောကြားခဲ့ပြီးလာမယ့်ရက်ပိုင်းတွေအတွင်းတန်တမန်ရေးနည်းလမ်းကိုနက်နက်ရှမ်းရှမ်းပြုလုပ်ဖို့ရှိကြောင်းပြင်သစ်သမ္မတရုံးကပြောပါတယ်။ဒါအပြင်ရုရှား၊ယူကရိန်း၊ပြင်သစ်နဲ့ဂျာမနီတို့ကြားရထားတဲ့ယူကရိန်းအရှေ့ပိုင်းဒေသအပြစ်ခတ်ရစေးတောင်းဆိုတဲ့2014 Minsk သဘောတူညီချက်ကိုပြန်အကောင်အထည်ဖော်တင်ကြောင်းခေါင်းဆောင်နှစ်ဦးသဘောတူခဲ့တယ်လို့ပြောပါတယ်။ဒေသရင်းလုံခြုံရေးနဲ့ငြိမ်းချမ်းရေးရလာဖို့ရည်ရွယ်တဲ့အစစ်မြင့်ဆွေးနွေးပွဲတွေဖြစ်လာအောင်လှုပ်ဆောင်ဖို့လည်းသဘောတူခဲ့ကြတာပါယူကရိန်းရင်းနဲ့ပတ်သက်ပြီးသမ္မတမက်ခရွန်ဟာဂျာမနီဝန်ကြီးချုပ်အိုလာဖ်ရှော့စ်နဲ့ အမေရိကန်သမ္မတဂျိုးဘိုင်ဒန်တို့နဲ့ပါဆွေးနွေးတိုင်ပင်နေတယ်လို့လည်းပြောပါတယ်2015အီရန်နျူကလ িয়ার ဆိုင်ရာသဘောတူညီချက်ပြန်ပြီးအသက်ဝင်လာဖို့အတွက်ဩစတြေးလျနိုင်ငံဗီယက်နမ်မှာပြုလုပ်နေတဲ့ညှိနှိုင်းမှုတွေကနေအမေရိကန်နဲ့ဥရောပသုံးနိုင်ငံအနေနဲ့ဒီသဘောတူညီချက်ကထွက်မသွားဘူးဆိုတဲ့အာမခံချက်ရအောင်လုပ်ဖို့အီရန်လွှတ်တော်အမတ်တွေကသမ္မတအီဗရာဟင်ရေစီကိုတိုက်တွန်းခဲ့တယ်လို့တင်းနှင်းလွင်နေအီရန်အစိုးရသတင်းမှာဖော်ပြပါတယ်တတော်မတွေကသမရရေစီထန်ပေးပို့တဲ့စာထဲမှာအမေရိကန်နဲ့ဥရောပကဗြိတိန်ပြင်သစ်ဂျာမနီတို့အနေနဲ့အရင်သဘောတူညီချက်အရအီရန်ဘက်ကချိုးဖောက်မှုရှိရင်အရေးယူဒဏ်ခတ်မှုတွေချက်ချင်းပြန်ချရမယ်မလို့ဖို့လဲအာမခံတင်ကြောင်းဖော်ပြထားပါတယ်။ဒါနဲ့ပတ်သက်ပြီးအီရန်နေနဲ့သင်္ကန်းစာရခဲ့ပြီးဖြစ်တယ်လို့လိုအပ်တဲ့အာမခံချက်တွေအရင်မရသေးပဲနဲ့ဘယ်သဘောတူညီချက်မျိုးကိုမှလက်မှတ်မထိုးဘဲအမျိုးသားအကျိုးစီးပွားအတွက်ကန့်သက်ချက်ချတယ်လို့ဖော်ပြထားပါတယ်။ဒီစာကိုအီရန်လွှတ်တော်အမတ်290ရက်က250ကလက်မှတ်ရေးထိုးထားတာပါတွစ်ဆုံညှိနှိုင်းမှုတွေမှာအီရန်ပေါ်မှာချထားတဲ့ဒဏ်ခတ်မှုအလုံးရုပ်သိမ်းပြီးမှသာသဘောတူညီချက်အတိုင်းပြန်သွားဖို့လဲလွှတ်တော်အမတ်တွေကတောင်းဆိုထားတာဖြစ်ပါတယ်အာဖဂန်နစ္စတန်ဆိုတာအကြောင်းတွေကဆရာဆရာမတွေကို January နဲ့ February လတွေအတွက်အရေးပေါ်ထောက်ပံ့ငွေထုတ်ပေးတော့မယ်လို့ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကတင်းနှင်းလွင်နေမှာကြေညာပါတယ်ဒါကကြောင်းနေတဲ့အကျွဲကြောင်းသားကြောင်းသူအားလုံးပညာဆက်ပြီးသင်ခွင့်ရနိုင်စေဖို့ဖြစ်ကြောင်းလည်းပြောပါတယ်။ဒီလိုပေးနိုင်အောင် EU ဥရောပသမဂ္ဂကထောက်ပံ့တာဖြစ်ပြီးအာဖဂန်နိုင်ငံတလွားကဆရာဆရာမ39,400လောက်အတွက်6လစာတဦးကိုတလဒေါ်လာ100နဲ့ညီတဲ့ငွေသားပေးနိုင်တော့မှာဖြစ်ကြောင်းလည်းပြောပါတယ်။အာဖဂန်ကအစိုးရကြောင်းနေမှာတက်ရောက်နေတဲ့ကြောင်းသားကြောင်းသူက8,800တန်းလောက်ရှိနေပြီးသူတို့ကိုတင်ကြားပေးမယ်ဆရာဆရာမတွေရဲ့အခန်းကဏ္ဍအရေးပါမှုကိုပြဖို့UNICEF နဲ့မိတ်ဆွေတွေကအခုလိုလှုပ်ဆောင်တာဖြစ်ကြောင်းလဲကြေညာချက်မှာဖော်ပြထားပါတယ်။လာမယ့်လတွေမှာဆရာဆရာမအများအပြားအတွက်အခက်အခဲတွေရင်ဆိုင်လာရဖို့ရှိတဲ့အတွက်ကလေးတွေပညာဆက်တင်နိုင်ဖို့ဒီရေးပေါ်အကူအညီဆက်ပေးရမှာဖြစ်ကြောင်းနဲ့ကုလသမဂ္ဂအဖွဲ့အစည်းနဲ့နောက်ထပ်အကူအငွေအမေရိကန်ဒေါ်လာသန်း250လိုအပ်နေတယ်လို့လဲအာဖဂန်က UNICEF ဌာနကိုယ်စားလှယ်မဟာမက်အယိုယာကပြောပါတယ်။
ဒီလိုအမေရိကန်တန်မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်ထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
်တနင်္လာနေ့မနေ့ခင်ထိတ်တန်းရောက်သတင်းတွေကိုဆက်ပြီးတင်ပြနေပါတယ်ကျွန်တော်ညောင်ဝင်းအောင်ပါရူညာလီပေါ်လူမျိုးတို့တပ်ဖြတ်မှုနဲ့မြန်မာနိုင်ငံပေါ်ဆွဲဆူလာတဲ့အမှုနဲ့ပတ်သက်ပြီးအပြည်ပြည်ဆိုင်ရာတရားရုံး ICJ မှာတနင်္လာနေ့ကစလို့၄ရက်ကြာကြားနာဆွေးနွေးမှာဖြစ်ပါတယ်။စစ်ကောင်စီကိုနိုင်ငံကိုယ်စားပြုအဖြစ်လာရောက်ရှောက်ထားပိုင်ခွင့်ပေးသင့်မပေးသင့်အငင်းပွားနေချိန်မှာပဲ ICJ ရဲ့တကြောပြန်ဆွေးနွေးမှုတွေစတင်တော့မှာပါ။ ICJ မှာအမှုရင်ဆိုင်ဖို့စစ်ကောင်စီရဲ့ကိုယ်စားလှယ်အဖွဲ့ကိုအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကိုကိုလိုင်ကဦးဆောင်မှာဖြစ်ပြီးရှိနေကြုတ်ဒေါ်တီရာဦးကအဖွဲ့ဝင်အဖြစ်လိုက်ပါဆောင်ရွက်မှာပါအရင်တုန်းကကြားနာပွဲမှာ ICJ တရားရုံးကမြန်မာနိုင်ငံအပေါ်ကြားဖြတ်ညွှန်ကြားချက်တွေချမှတ်ခဲ့ပါတယ်ရိုဟင်ဂျာတွေအပေါ်တပ်ဖြတ်တာကိုကာကွယ်ဖို့ရိုဟင်ဂျာအုပ်စုအဖြစ်တည်ရှိမှုအပေါ်ချိန်ချောက်နေတာတွေကိုကာကွယ်ဖို့ဆွဲဆိုထားတဲ့အမှုနဲ့ပတ်သက်တဲ့အထောက်အထားတွေကိုမဖျက်ဆီးဖို့နဲ့ဒီညွှန်ကြားချက်တွေနဲ့ပတ်သက်လို့အကောင့်ထဲဖော်ပုံကိုပုံမှန်အစီရင်ခံဖို့ညွှန်ကြားခဲ့ပါတယ်ဒီအမှုနဲ့ပတ်သက်ပြီးဂမ်ဘီယာနိုင်ငံကမြန်မာနိုင်ငံအပေါ်တရားစွဲဆိုနိုင်ခြင်းရှိမရှိရှောင်လဲနေကြတဲ့အဆင့်မှာပဲရှိသေးတာပါအမျိုးသားညီညွတ်ရေးအစိုးရ NUG ကတော့ NLD အစိုးရလက်ထက်ကန့်ကွက်ခဲ့တာတွေကိုပြန်လည်ရုပ်သိမ်းပြီး ICJ မှာရင်ဆိုင်ဖို့ကုလသမဂ္ဂဆိုင်ရာမြန်မာတမ်မာကြီးဦးကျော်မိုးထွန်းကိုကိုယ်စားလှယ်အဖြစ်တာဝန်ပေးထားပါတယ်ဒီအမှုမှာစစ်ကောင်စီကိုတရားဝင်အသိမှတ်ပြုရာမရဖို့အရေးကြီးတယ်လို့ Global Justice Center ရဲ့ဥက္ကဋ္ဌ Akila Radhakrishnan ကဆိုပါတယ်ခင်ဗျာစစ်တပ်ကအာဏာသိမ်းခဲ့တာတစ်နှစ်ကျော်ကြာလာချိန်မှာမြန်မာနိုင်ငံရေးအကြက်တဲပြည်လဲစေဖို့ကြိုးပမ်းတဲ့အနေနဲ့အကြမ်းဖက်အဖွဲ့အဖြစ်စစ်ကောင်စီကကြေညာထားတဲ့အဖြုတ်ချခံလွှတ်တော်ကိုယ်စားလှယ်များအဖွဲ့နဲ့တွဲဆောင်ခွင့်ပေးဖို့အာဆီယံအထူးကိုယ်စားလှယ်ရဲ့တောင်းဆိုချက်ကိုစစ်ကောင်စီကတနင်္ဂနွေနေ့မှာပယ်ချလိုက်ပါတယ်မြန်မာနိုင်ငံဆိုင်ရာအာဆီယံရဲ့အထူးကိုယ်စားလှယ်အသစ်ဖြစ်လာတဲ့ကမ္ဘောဒီးယားနိုင်ငံရဲ့ဝန်ကြီးဖက်ဆော်ကွန်ကသူ့အနေနဲ့မြန်မာနိုင်ငံကိုမတ်လတည်းတွားရောက်ဖို့ရှိပြီးစစ်ကောင်စီထိပ်ပိုင်းကောင်းဆောင်နေတဲ့တွဲဆောင်မှုပြင်ဆင်ထားကြောင်းကျန်သာပရင်းဒီအာဆီယံနိုင်ငံသားကြီးဝန်ကြီးများအစည်းအဝေးမှာပြောသွားပါတယ်မလေးရှားနိုင်ငံရဲ့ထောက်ခံအားပေးမှုနဲ့အတူ အဖြုတ်ချခံဒေါအောင်ဆန်းစုကြည်ရဲ့ NLD အမတ်အများစုနဲ့ဖွဲ့စည်းထားတဲ့ NUG အစိုးရအဖွဲ့နဲ့လည်းတွဲဆောင်ခွင့်ရဖို့ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးကြိုးပမ်းနေတာပါ တနင်္ဂနွေနေ့ညပိုင်းထုတ်ပြန်တဲ့စစ်ကောင်စီနိုင်ငံသားရေးဝန်ကြီးဌာနရဲ့ကြေညာချက်ထဲမှာတော့အာဆီယံအထူးကိုယ်စားလှယ်အပါအဝင်အာဆီယံအဖွဲ့နဲ့အပြုသဘောဆောင်တဲ့ပူးပေါင်းဆောင်ရွက်မှုလုပ်သွားမယ်လို့ဖော်ပြထားပါတယ်ဒါပေမဲ့တရားမဝင်အဖွဲ့အစည်းတွေအကြမ်းဖက်အဖွဲ့အစည်းတွေနဲ့အထူးကိုယ်စားလှယ်ကစစ်ဆက်ညှိနှိုင်းတာမျိုးကိုတော့သဘောမတူနိုင်ဘူးလို့ကြေညာချက်မှာတုံ့ပြန်ထားပါတယ်အဲ့ဒီအဖွဲ့တွေဟာအကြမ်းဖက်မှုတွေကျူးလွန်နေသလိုအလုံးစုံပျက်စီးရေးလမ်းကြောင်းကိုသွားနေတာကြောင့်ဖြစ်တယ်လို့အကြောင်းပြပါတယ်ဒါကြောင့်အတိုက်အခံနဲ့အခုလိုတွေးခွင့်တောင်းတာဟာအာဆီယံရဲ့ဗရင်းညပါအခြေခံမှုကိုဆန့်ကျင်ရာရောက်သလိုအာဆီယံရဲ့အကြမ်းဖက်မှုတံပြန်နှိမ်နှင်းရေးကြိုးပမ်းမှုတွေကိုလည်းပြက်ပြားစေတယ်လို့မြန်မာနိုင်ငံသားရေးဝန်ကြီးဌာနကဆိုပါတယ်ခင်ဗျာ RCEP လို့ခေါ်တဲ့ဒေတာတွင်းပတ်စုံစီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ရဲ့လွတ်လပ်စွာကုန်သွယ်ခွင့်သဘောတူစာချုပ်မှာမြန်မာပါဝင်နေတာကိုဖိလစ်ပိုင်နိုင်ငံကပယ်ချသွားမယ်လို့ဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးကပြောကြားလိုက်ပါတယ်ဒီနှစ်မှာစတင်အကျိုးသက်ရောက်မဲ့ကမ္ဘာအကြီးဆုံးကုန်သွယ်ရေးသဘောတူစာချုပ်ကနေစစ်တပ်ဥဆောင်နေတဲ့မြန်မာအစိုးရကိုဖယ်ထုတ်ဖို့ဖိလစ်ပိုင်ကလိုလားကြောင်းပြောဆိုလိုက်တာပါRCEP ကုန်သွယ်ရေးစာချုပ်မှာမြန်မာပါဝင်မှုနဲ့ပတ်သက်ပြီးဖိလစ်ပိုင်နိုင်ငံမတန်ခင်ပြီးခဲ့တဲ့ရက်ပိုင်းကပဲနယူးဇီလန်နိုင်ငံကလည်းအလားတူပြောကြားခဲ့တာပါစစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေကျူးလွန်နေတာဒီမိုကရေစီစိတ်သောအောင်လုပ်နေတာတွေကြောင့် RCEP သဘောတူညီချက်မှာပါဝင်မယ်ဆိုရင်မြန်မာနိုင်ငံနဲ့ကုန်သွယ်ရေးလုပ်မှာမဟုတ်ဘူးလို့နယူးဇီလန်နိုင်ငံကပြောကြားခဲ့ပါတယ်အကယ်၍အာဆီယံအဖွဲ့ကြီးအနေနဲ့မြန်မာနိုင်ငံကို RCEP ထဲမှာဆက်လက်ထားရှိဖို့သူ့ရဲ့စီမံအတိုင်းအများသဘောတူဆုံးဖြတ်ခဲ့မယ်ဆိုရင်အဲ့ဒီအာဆီယံရဲ့အဆုံးဖြတ်ချက်ကိုဖိလစ်ပိုင်အနေနဲ့လည်းလေးစားလိုက်နာသွားမယ်လို့ဖိလစ်ပိုင်နိုင်ငံသားကြီးဝန်ကြီးကပြောပါတယ်ခင်ဗျာတက်တော့95နှစ်ရှိပြီဖြစ်တဲ့ဗီတိန်ဘီယံမာကြီးအဲလစ်ဘက်ကိုဗစ် -19 ကူးစက်ခံရတယ်လို့ဘန်ကင်မန်နန်းတော်ကတနင်္ဂနွေနေ့ကသတင်းထုတ်ပြန်ပါတယ်ပြင်းထန်တဲ့ရောဂါလက္ခဏာတွေမပြဘဲတာမန်အေးအေးမိတဲ့လက္ခဏာတွေလောက်ပဲရှိတာမို့ဒီသတင်းပတ်တဲ့ပေါ့ပေါ့ပါပါတာဝန်တွေကိုလှုပ်ဆောင်နိုင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်ပြည်မာကြီးဟာစီကူတာမှုဆက်ပြီးတော့ခံယူသွားမှာဖြစ်သလိုတင့်တော်တဲ့လမ်းညွှန်ချက်တွေအားလုံးကိုလိုက်နာသွားမယ်လို့နန်းတော်ကထုတ်ပြန်ပါတယ်။ပြည်မာကြီးရဲ့ရရကိုခံစားမဲ့တက်တော်83နှစ်ရှိပြီဖြစ်တဲ့ Charles Minter ကလည်းဒီလအစောပိုင်းတုန်းကကိုဗစ်ကူးစက်ခဲ့တာပါ။မကြသေးခင်ရက်ပိုင်းတွေကပဲပြည်မာကြီးကသူ့ရဲ့သားတော် Charles Minter နဲ့တွေ့ဆုံခဲ့တယ်လို့နန်းတော်သတင်းရင်းမြစ်တစ်ခုကပြောပါတယ်။ပြည်မာကြီး Elizabeth ဟာပြီးခဲ့တဲ့အောက်တိုဘာလတုန်းကလည်းကျန်းမာရေးအခြေအနေတစ်ခုကြောင့်ဆေးရုံတညတက်ခဲ့ရပါတယ်။အဲ့ဒီနောက်ပိုင်းသူ့ကိုအနားယူဖို့ဆရာဝန်တွေကအကြံပေးခဲ့ပါတယ်ခင်ဗျာ တင်းလင်းလာနေမယ်နဲ့ခင်ထေတန်းရောက်မြန်မာနိုင်ငံကသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်တင်ပြခဲ့တာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ဒီအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုစက်တိုက်စစလို့ထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီတွေကမှအရင်ဦးဆုံးဒီစကိုင်းဘက်ကလှုပ်လှုပ်ရှားရှားတိုက်ပွဲဖြစ်နေတဲ့အခြေအနေကိုပြောပြချင်ပါတယ်။စကိုင်းတိုင်းရင်းမပင်မြို့နယ်အရှိဘက်ဖိုဝင်တောင်နားမှာဖေဖော်ဝါရီ20ရက်ညနေပိုင်းကစစ်ကောင်စီရင်တန်းမိုင်းဆွဲတိုက်ခိုက်ခံရပြီးနောက်ဒေသခံပြည်သူကာကွယ်ရေးတပ်နဲ့အပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲကြောင့်အနီးနားကရွာသားရကြီးရွာအပါဝင်ငါးရွာထက်မနည်းဒေသခံတွေအိုးအိမ်စွန့်ခွာပြီးတော့ထွက်ပြေးနေကြရပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့မန်းအင်ဂျင်နိုင်ကပြောပြမှာဖြစ်ပါတယ်ဗျာ
စစ်ကောင်စီရင်တန်း6စီးနဲ့ချင်းလင်းအင်အား80လောက်ပါတဲ့စစ်ကြောင်းဟာဖေဖော်ဝါရီလ20ရက်ညနေပိုင်းမှာရင်းမပင်မြို့နယ်ဖိုးဝင်းတောင်ရွာသားရကျေးရအနီးအနားမှာမိုင်းဆွဲတိုက်ခိုက်ခံရပြီးဒေသခံပြည်သူကာကွယ်ရေးတပ်တွေနဲ့အပြန်အလှန်ပစ်ခတ်မှုဖြစ်ပွားနေတယ်လို့ဒေသခံတအူက VOA ကိုပြောပါတယ်
ခုပြည်တွေတော့မို့အမကြီးကျွန်တော်တို့ဒီမှာရွာနဲ့ပါလို့နှစ်ဖားလုံးတော့ပဲကတ်ပြည်နေရတာရွာတရားခင်ဗျကျွန်တော်တို့ရွာနန်းကဒီကတ်တရားလမ်းကျောပေါ်မှာသူတို့တွားလာတဲ့ဟိုကျွန်တော်တို့ကြေးရွာဒေသခံကာကွယ်ရေးတွေကအဲဒီမှတ်တန်နေပဲအဲ့ဒါဒီမှတ်တန်နေပဲအဲကျွန်တော်တို့ဘက်ကတော့ဒုတင်ပြီးတော့သတင်းရထားလို့ဒုတင်နိုင်ခေါ်ပြီးတိုက်ခိုက်တာပဲဒါနဲ့သူတို့ဘက်ကဒဏ်ရာရတဲ့လူနဲ့နာရရဟိုဖြစ်တဲ့လူကလည်းဒါနဲ့လူကပြန်ပြစ်တော့ကျွန်တော်တို့အပြန်အလှန်တိုက်ပွဲဖြစ်တာပါခင်ဗျရင်းနှီး၆စီးနဲ့ခြေကျင်အားကဝါလောက်ရှိနေခင်ဗျကျွန်တော်ခုနစ်ဆစ်ဆယ်လောက်ရှိမဲ့ခြေကျင်တက်ချလေရ
လက်နဲ့ကြီးပြစ်ခတ်မှုတွေဟာတဖြည်းဖြည်းကြေးရွာအနားရောက်လာတာကြောင့်ဘေးလူရကိုထွက်ပြေးကြရတယ်လို့ကောင်းစင်ကြေးရွာကန်တအုပ်ကပြောပါတယ
်ငကုံတော့လည်းပြေးရပြီလို့ရှိရင်ဒီကကနေပြီးတော့အဲ့လိုမျိုးလက်နဲ့ကြီးကြမ်းတယ်လို့ပုံမှန်လို့မိုင်းဆွဲတဲ့အချိန်မျိုးပဲတိုက်ဝဲခြင်းတွေမှာအတော့ပြေးခဲ့ရတာစားရင်လည်းရောပြီးတော့အဲ့ဒီဟွာရောသင်္ကားရောပိုင်းချတယ်ဖြစ်လာတဲ့ကားတွေကိုဒီကကမိုင်းဆွဲတဲ့ခက်တဲ့အတွက်ကြောင့်မို့လို့လေမိုင်းနေပြီးတော့ လုံးမီလုံးဆင်းရဲဆင်းရဲကိုရဲနေရဆိုတော့တန်ရင်းနဲ့တချို့နဲ့နှီးလာဆိုတော့ညီမတို့ရောအလူပြာအကုန်လုံးကရှောင်မေးလာပေါ့အဲ့လိုဒီနေ့ဆိုလို့ချင်းထုံးမှန်လိုက်မယ်ဒီကတာတော့တော့ကောင်းစင်လို့ဒီအရှိမဆိုလို့ချင်းတဲရင်းရဲတို့ဝရဲရဲတို့တန်ကြီးရကအကုန်လုံးရှောင်လာပေါ့အနည်းဆုံး900ထွန်းတမွဲပေါ့
တိုက်ပွဲကြောင့်ရွာသားရကြေးရွာကောင်းစင်ကြေးရွာနှော်ရိုးကြေးရွာနဲ့တဲပင်ကန်ကြေးရွာအပါအဝင်9ရွာထဲမှနေထောင်ထဲချီတဲ့ဒေသခံတွေအိုးအိမ်ပြစ်ပြီးဘေးလွတ်ရာကိုထွက်ပြေးကြရတယ်လို့လည်းပြောပါတယ်စစ်ဘေးဒုက္ခသည်တွေဟာတောတောင်တွေထဲမှာခက်ခက်ခဲခဲနဲ့နေထိုင်စားသောက်နေကြရတယ်လို့တဲပင်ကန်ရွာကန်တဦးကအခုလိုပြောပါတယ
်တဲကြီးရွယ်အိုးတွေရောစိတ်အုပ်လွားအုပ်တွေရောပါအေးတလိပ်ဆန်လေးတွေရောဆိုတော့ခက်ခဲတော့ဖြစ်ကြတာပါအေးအခုဆိုရင်ကျမ်းမာရေးရတဲ့တိတ်မကောင်းကြဘူးလေတောတောင်တွေထဲမှာတော့အဲ့ရတာတော့မိုးကလေးတွေနဲ့နေရတာပါအေးမိုးပြီးတော့ညီမရဲ့ချိုးတလေကြတော့လေအပင်ရိတ်ကောင်းတဲ့နေရာလေးတွေပ
ါအသက်ကြီးရင်သူတွေကလေးတငယ်တွေနဲ့အထုပ်ကိုစီပြေးလွှားတည်ဆောင်ရတာအတော်လေးဒုက္ခရောက်ကြရတယ်လို့လေဒေသခံတွေကဆိုပါတယ်အဲ့ဒီဒေသတဝိုက်မှာပြစ်ခတ်တိုက်ခိုက်မှုတွေမကြမကြဖြစ်ပွားနေပြီးဒေသခံတွေပြေးလွှားနေကြရတာဒါနဲ့ဆိုရင်6ချိန်ထက်မနည်းရှိသွားပြီလို့လေစစ်ဘေးဒုက္ခသည်တွေကပြောပါတယ်အခုရက်ပိုင်းစကိုင်းတိုင်းအတွင်း PDF ကာကွယ်ရေးတပ်တွေရှိတဲ့နေရာတွေကိုစစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းစစ်ဆင်မှုတွေတိုးလှုပ်လာသလိုပဲတစ်ဖက်မှာအပြန်အလှန်ပစ်ခတ်မှုတွေလည်းတိုးလာနေပါတယ်။မနေ့ကမနေ့မှပဲစကိုင်းတိုင်းကံဘလူမြို့နယ်ကချက်တင်းကျေးရွာရဲစခန်းကိုလက်နက်ကင်အင်အား60ခန့်တိုက်ခိုက်ခဲ့ပြီးထိခိုက်ဒဏ်ရာရမှုမရှိခဲ့ဘူးလို့စစ်ကောင်စီပြန်ကြားရေးကထုတ်ပြန်ပါတယ်။အခုဖိုးဝင်းတောင်အနီးတိုက်ပွဲတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်တာမရှိပါဘူး။မြန်မာနိုင်ငံမှာမနစ်စစ်တပ်ကအာဏာသိမ်းမှုအပေါ်ဆန္ဒပြမှုတွေအကြမ်းဖက်နှိမ်နင်းခဲ့တဲ့နောက်ဆန္ဒပြလူငယ်အများပြားဟာဒေသအသီးသီးမှာ PDF ပြည်သူ့ကာကွယ်ရေးတပ်တွေဖွဲ့ပြီးစစ်ကောင်စီတပ်တွေကိုတုံ့ပြန်တိုက်ခိုက်လာကြတာပါ။အဲ့ဒီတည်းကစကိုင်းတိုင်းအတွင်းမြို့နယ်အတော်များများမှာအခုလိုတိုက်ပွဲတွေဇက်တိုက်ကြုံလာခဲ့ရတဲ့နောက်စစ်ပြေးဒုက္ခသည်တွေလည်းတိုးပွားလာနေတာဖြစ်ပါတယ်။
စကိုင်းတိုင်းရင်းမပင်ဒေသမှာဒီစစ်ကောင်စီတပ်တွေနဲ့ဒေသခံ PDF တွေကြားတိုက်ပွဲဖြစ်ပွားကြတာကြောင့်ဒီဒေသခံတွေကနေဘေးလွတ်ရာကိုဘလို့ရှောင်တိန်ကြရတယ်ဆိုတဲ့အခြေအနေကိုမတ်အင်ဂျင်နိုင်ပြောပြသွားတာဖြစ်ပါတယ်။အခုတခါတော့ထိုင်းနိုင်ငံရောက်နေတဲ့မြန်မာအလို့သမားတွေရဲ့အကြောင်းကိုလည်းပြောပြခြင်းပါတယ်။ဘန်ကောက်မြို့လက်စီအရမှာရှိတဲ့မြန်မာအလို့သမားအများအများလုပ်ကင်နေတဲ့ Italian Thai ဆောက်လုပ်ရေးလုပ်ငန်းခွင်မှာလူ300နီးပါးအစုအပြုံလိုက်ကိုဗစ်ကူးစက်မှုဖြစ်ပွားနေတဲ့အတွက်သက်ဆိုင်ရာအာဏာပိုင်တွေကဖေဖော်ဝါရီ18ရက်နေ့ကစလို့အလုပ်စေရက်ရန်နာလိုက်ပြီးတော့အလို့သမားအလုံးအပြင်းမထွက်ရဘူးဆိုပြီးတော့အမိန့်ထုတ်ပြန်ထားပါတယ်။ထိုင်းချေဆိုင် VOA သတင်းတော်မအေးမာကဒီအခြေအနေကိုပြောပြမှာဖြစ်ပါတယ်ဗျာ
။ထိုင်းနိုင်ငံမှာကိုဗစ်ကရောဂါကူးစက်မှုတွေတကြောပြန်ပြင်းပြင်းထန်လာနေတယ်လို့စစ်ရုံအလုပ်ရုံတွေစောက်လို့ရေးဆိုင်တွေမှာလည်းအစုလိုက်အပြုံလိုက်ကူးစက်မှုတွေပြန်ဖြစ်လာနေပါတယ်။ဒီရက်ပိုင်းမှာပဲဘန်ကောက်မြို့လက်စီအရက်ကစောက်လို့ရေးဆိုင်ကြီးဖြစ်တဲ့အီတာလီယန်ထိုင်းကုမ္ပဏီကစောက်လို့ရေးလုပ်ငန်းလုပ်နေတဲ့နေရာမှာအလုပ်သမားတွေကြားအစုလိုက်အပြုံလိုက်ကိုဗစ်ကူးစက်မှုဖြစ်တာကြောင့်အလုပ်ဆိုင်တစ်ခုလုံးကို10ရက်အထိပိတ်ပစ်လိုက်ရကြောင်းပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုပ်သမားကြီးရာတာဝန်ခံဦးမင်းဦးကအခုလိုပြောပါတယ်
အဒီအီတလီယန်ထိုင်းဆောက်လို့ရဆိုင်လေးလက်စီမှာ
ဟုတ်ကဲ့
ဖြစ်တာဟိုဆိုင်ထဲမှာဒီဟိုပါဘောလူတော်ကနေ87ရောက်ပြီ
ဟုတ်ကဲ့ပြ
ည်ရဲ့ခါမှာ87ရောက်ပို့ပြီးပြည်ရဲ့ဆက်ကြတော့အဲ့ဒါကျေရဲ့ပေါ်သူကဟိုဟိုအိတ်လိုက်တာပေါ့ဒီတစ်ခါအရင်တော့လိုပဲဆောက်လို့ဆိုင်လေးကိုပြတာပိတ်တယ်ဟာမျိုး
ဟုတ်ကဲ့
ဟုတ်တယ်ဟိုကတော့ဖြစ်တာအများစုကတော့ Omicron ပါပဲ
ဟုတ်ကဲ့ဒါ
နဲ့ယောဂါတွေပြန်ပြီးဖြစ်တာများနေတယ်ဟိုကနောက်ဝင်ရင်နောက်ပြန်ကတ်လာပြီးတော့ဒီရက်နှုံနေရတယ်တဖြည်းဖြည်းအဲပြန်မြင့်လာတယ်ပြောမှာပေါ့နော်20အခုဆို30နာပြန်ပြီးလာတယ်အဲ့လိုရှင်းပြအောင်အဲအခုနောက်ဆုံး29ရောက်လာမသိသေးရဲ့ဗျဟုတ်တင်းတင်းဒီရက်နှုံပြန်တိုးလာတယ
်ဒီဆောက်လို့ရေးဆိုင်ထဲမှာမြန်မာအလုပ်သမားတွေအများအပြားအလုပ်လုပ်ကြနေကြတာဖြစ်ပြီးဖေဖော်ဝါရီလ16ရက်နေ့ကနေ18ရက်နေ့အတွင်းလူ300နီးပါးအစုလိုက်အပြုံလိုက်ကိုဗစ်ကူးစက်မှုတွေဖြစ်ခဲ့တာပါဒီဆောက်လုပ်ရေးဆိုင်ဟာလူနေရပ်ကွက်နဲ့နီးကပ်တဲ့အတွက်အလုပ်ဆိုင်ကို10ရက်ပိတ်ဖို့အတွက်လက်စီအုပ်ချုပ်ရေးအဖွဲ့ကညွှန်ကြားရေးမှူးမစ္စတာနိုင်ဆုံဘတ်ကန်နော့ခစ်မန်ကဆုံးဖြတ်ခဲ့တာဖြစ်ပါတယ်ဒီဆောက်လုပ်ရေးဆိုင်ဟာအရင်ကိုဗစ်ပထမလှိုင်းဒုတိယလှိုင်းတွေမှာတော့လည်းအလုပ်သမားတွေအစုအဝေးနဲ့ကိုဗစ်ကူးစက်မှုတွေဖြစ်ခဲ့တဲ့နေရာလေးဖြစ်ပါတယ်အခုဆိုရင်အလုပ်သမားတွေကိုအပြင်ထွက်ခွင့်မပေးတော့ဘဲကိုဗစ်ကရောဂါပိုးတွေ့လူနာတွေကိုတီးခြားခွဲထုတ်ပြီးကုသပေးနေပါတယ် 上路也路塞堆嘛，不得这里偏那边，路的马里阿龙我过边是羡慕的，在带路上里玩嘞。来西嘛，学表路的马里家，古色都路那对对嘞，他都来里玩嘞。台南人嘛，飞过伊拉那些眼里得里嘞，过边古色都，得当过让里玩体系玩嘞先。
办公没有嘛，你嘛学表路的马里，亚内起皮咯，你收来。古北古色看下来，前那个没有嘛个，昨天被捕给了，批发的，看呀。就那么价格嘛咯，人家那个昨天话的个店家来看嘛，第几段的也本来有问题嘛，是因为嘛，白鹿江呀的个地价差别，上北水那个价的来，苏拉的呢，那的卡的 American 个要来的 Afghanistan 啊，当铺物业找我来，标价我七八的呀。ကျွန်တော်တို့စပိုင်းဆိုင်ရာချိုးရင်မှုတစ်ခုရှိနေပါလေဗျာအဲဒီခါကျတော့ကျွန်တော်တို့အခုနိုင်ငံတကာသတင်းလွှာတွေဘက်ကိုလှည့်အောင်ပါဒီစက်မှုအင်အားကြီး G20 အဖွဲ့ကြီးရဲ့ဗန္ဒာရေးဝန်ကြီးတွေနှစ်ရက်ကြာတွေ့ဆုံဆွေးနွေးပွဲကိုအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကြာသပတေးနေ့ကစတင်ခဲ့ပါတယ်ကိုဗစ်ကာယရောဂါကြောင့်ဖွံ့ဖြိုးဆဲနိုင်ငံအတော်များများကျွေးမီအကြက်တဲဆိုးရွားစွာရင်ဆိုင်နေရပါတယ်ဒီကျွေးမီပြဿနာတွေကြောင့်ကျန်းမာရေးပညာရေးလိုအခြေခံလိုအပ်ချက်တွေဖြည့်ဆည်းပေးဖို့အခြေအနေကိုနိုင်ငံအတော်များများထိခိုက်နေရတဲ့အကြောင်း Henry Ridgway လန်ဒန်ကပေးပို့တဲ့သတင်းလွှာကိုတော့ကိုရဲမွန်ကပြောပြမှာဖြစ်ပါတယ်ဗျာ
။တီရီလင်ကနိုင်ငံကရွှေရောင်တန်းနေတဲ့ကမ်းခြေတွေမှာတာမန်အခြေအနေဆိုရင်ကဘာလက်ခီးတွေခြေချင်းလိန်စီကားတိုက်မြိတ်နေတာပါ။အခုကတော့ကိုဗစ်ကပ်ရောဂါကြောင့်ဧည့်သည်တွေမလာတော့တဲ့အခါဝင်ငွေတွေလည်းလျော့သွားပါတယ်။နိုင်ငံရဲ့စီးပွားရေးလည်းထိခိုက်ပြီးအလားတူပဲနိုင်ငံရဲ့ငွေချေးနိုင်စွမ်းတက်မမှုနှုန်းသားလည်းလျော့ကျသွားပါတယ်။စီးပွားရေးလေးလံသုံးသပ်သူတွေကတော့ငွေချေးနိုင်စွမ်းလျော့ကျတာကနေပြန်မပေးနိုင်တဲ့အခြေအနေရောက်သွားမှကိုစိုးရိမ်နေကြပါတယ်။ဒီလိုဖြစ်ရမျိုးတွေကတေရီလင်ကနိုင်ငံတနိုင်ငံတွေတွင်ဖြစ်နေတာမဟုတ်ပါဘူး။ကမ္ဘာပံရဲ့ထုတ်ပြန်ချက်တွေအရဆိုရင်တော့ကမ္ဘာကျွေးမီဆိုရင်ဟာရာစုနှစ်ဝက်အတွင်းမှာအမြင့်ဆုံးရောက်နေပြီလို့ဆိုပါတယ်။ဒီကျွေးမီဆိုရင်ကအရင်ကနေကမြင့်နေပြီးတော့ကိုရိုနာကပ်ဘေးကဖွံ့ဖြိုးဆဲနိုင်ငံတွေရဲ့အခြေအနေတွေကိုပိုပြီးဆွေးရသွားစေတယ်လို့ကုလသမဂ္ဂကုန်သွယ်ရေးနဲ့ဖွံ့ဖြိုးရေးဆိုင်ရာအထွေထွေညီလာခံအသွေးအမှုချုပ် Rebecca Greenspan က VOA ကိုပြောပါတယ
် You have them building up their debt and their export earnings not being enough
ဒီဖွံ့ဖြိုးဆဲနိုင်ငံတွေရဲ့ကျွေးမီစင်တိုးနေချိန်မှာဒီနိုင်ငံတွေရဲ့ပြပပို့ကုန်ဝင်ငွေကချင်းငွေတွေကိုပြန်ပြီးပေးဖို့အတွက်မလုံလောက်ပါဘူးဒီလိုနိုင်ငံတွေရဲ့အခြေအနေတွေကအရန်ကိုတည်သားစေပါတယ်
အထူးသဖြင့်တော့အီသီယိုးပီးယား၊တူနီးရှား၊အာဂျင်တီးနား၊အယ်ဆာဗာဒေါ၊ဂါနာ၊ကွန်ဂို၊ကာဂျစ်စတန်၊မိုဇမ်ဘီနိုင်ငံတွေဟာချင်းငွေတွေပြန်မဆက်နိုင်တဲ့အနေအထားကိုရောက်ဖို့အလွန်ကိုရှိနေတယ်လို့ကမ္ဘာပံရဲ့ကိန်းဂဏန်းတွေကညွှန်နေပါတယ်။အယ်ဆာဗာဒေါ၊ဆူရီနမ်၊ဗင်နီဇွဲလားနဲ့ဇမ်ဘီယာနိုင်ငံတွေကတော့နိုင်ငံရဲ့ချင်းငွေပြန်မပေးနိုင်တဲ့အဆင့်ကိုရောက်ရှိနေပြီဖြစ်တယ်လို့သိရပါတယ်။ကယောဂါကာလအတွင်းမှာဖွံ့ဖြိုးဆဲနိုင်ငံတော်တော်များများကအကျွေးတွေထက်ထုပ်ယူခဲ့ကြပါတယ်။ကမ္ဘာပံခန့်မှန်းကိန်းဂဏန်းတွေအရတော့ချင်းငွေဒေါ်လာ35ဘီလီယံရှိပြီးဒီပမာဏဟာပြီးခဲ့တဲ့နှစ်ထက်45ရာခိုင်နှုန်းတိုးလာပြီးထပ်ဝက်လောက်ကတရုတ်နိုင်ငံကိုပြန်ပေးရမှာပါဒီတော့အတွင်းမှာပဲစီးပွားရေးတိုးတက်မှုနှုန်းကလည်းလျော့ကျလာနေပါတယ
် For the first time the rate of growth of the developing countries
ဒါကတော့ပမာဏဆုံးပါပဲဖွံ့ဖြိုးဆဲနိုင်ငံတွေရဲ့တိုးတက်မှုနှုန်းကဖွံ့ဖြိုးပြီးနိုင်ငံတွေထက်လျော့ကျသွားပါတယ်ဒီကျွေးမီအခြေအနေကိုထိန်းထားဖို့ကတော့အလုံးကိုအန္တရာယ်ရှိနေပါတယ
်ဆက်မှုအင်အားကြီးနိုင်ငံ20 G20 အဖွဲ့ကြီးကအချို့သောချင်းငွေတွေပြန်ပေးရမှာကိုကယောဂါကာလအတွင်းမှာဆိုင်းငံ့ပေးခဲ့ပါတယ
် It is in the right direction but it has two problems one
ငါကမှန်တဲ့လောက်ရတစ်ခုပါဒါပေမဲ့ပြဿနာကနှစ်ခုရှိနေပါတယ်တစ်ခုကတော့ပေးရမှာကိုဆိုင်းငံ့ထားတာပါကယောဂါကမပြီးပေမဲ့ဒီနှစ်ဇွန်လဆိုရင်ချင်းငွေတွေကပြန်ပြီးပေးရတော့မှာပါဒုတိယကတော့ဒီချင်းငွေတွေရဲ့အကျိုးသက်ရောက်မှုကအတော့ကိုနေခဲ့တာပါ
စက်မှုအရန်ကြီးနိုင်ငံ20 G20 အဖွဲ့ကြီးကချင်းငွေပမာဏလျှော့ချရေးအစီအစဉ်ကိုအဆိုပြုခဲ့ပေမဲ့အခုတည်းကတော့နိုင်ငံ3နိုင်ငံကပဲအကူအညီရေးဖို့ဆက်သွယ်လာတယ်လို့ဆိုပါတယ
် Many countries don't want to come in because they will be punished by the markets
နိုင်ငံအတော်များများကဒီအစီအစဉ်ကိုမလျှောက်ချင်ကြပါဘူးဈေးကွက်ကနေသူတို့နိုင်ငံတွေကိုနှိပ်ကွပ်မှဆိုးလို့ပါအဲ့ဒီလိုဖြစ်ခဲ့ရင်နိုင်ငံတွေအနေနဲ့ပုဂ္ဂလိကချင်းငွေတွေကိုမရတော့မှအပြင်ဈေးကွက်ကနေဗန်ဒါရေးထောက်ပံ့တာတွေရဖို့အတွက်ခက်ခဲသွားမဲ့အရေးကိုစိုးရိမ်နေကြတာပ
ါဗဟုပံတွေကကုန်စည်နှုန်းတက်တာကိုတံပြန်မှုချင်းငွေအတုံးလုံးညှင့်ချိန်နဲ့ချင်းငွေတွေပြန်မပေးနိုင်မဲ့ဒဏ္ဍာရီထားရမဲ့အခြေအနေရောက်နေခြင်းဖြစ်နေတာပါ ဂျစ်စင်ကတော့ငွေချေးထားတဲ့နိုင်ငံတွေအနေနဲ့ချင်းငွေပြန်ပေးရမှာကိုရှော့ပေးရည်တွေငွေကြေးထောက်ပံ့ရေးအစီအစဉ်တွေအဘူသဖြင့်လှုပ်ပေးဖို့လိုနေပြီလို့ဆိုပါတယ်ဒါမှမဟုတ်ရင်တော့ချင်းငွေပြန်ပေးဖို့အရေးတွေကဖွံ့ဖြိုးဆဲနိုင်ငံတွေအတွက်ဆယ်စုနှစ်တစ်ခုစွာပျောက်သွားမဲ့အရေးဖြစ်နေပြီလို့ဆိုပါတယ်ခင်ဗျာ
G20 ဘန်ဒါယီဝန်ကြီးများညီလာခံအကြောင်းကိုကိုရဲမွန်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုတခါတော့ဒီအမေရိကန်ကိုရောက်လာတဲ့တပ်မှုတဦးအကြောင်းကိုလည်းပြောပြချင်ပါတယ်အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်ဒီကိုဆန့်ကျင်ခဲ့တဲ့ဒီတပ်မှုအဖြစ်တာဝန်ထမ်းဆောင်ခဲ့သူအဗ်ဒူကာဘီယာဟာမြို့တော်ကာဘူးမှာဒီတာလီဘန်တွေကနေထိန်းချုပ်လိုက်တဲ့နောက်ပိုင်းမှာအမေရိကန်ပြည်ထောင်စုကိုထွက်ပြေးလာခဲ့ပြီးတကွဲတပြားစီဖြစ်နေတဲ့သူ့ရဲ့မိသားစုနဲ့ပြန်လည်ဆုံတွေ့နိုင်ခွင့်ကိုမျှော်လင့်နေပါတယ်။ VOA သတင်းတော်နိုရှာဘာအက်စနာဂျော်ဂျီယာပြည်နယ်အတ္လန်တာမြို့ကပေးပို့တဲ့သတင်းလွှာကိုတော့အလိမာကပြောပြမှာဖြစ်ပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်အရှေ့ပိုင်းမှာဒေသဆိုင်ရာရဲမှုအဖြစ်အမေရိကန်တပ်ဖွဲ့တွေနဲ့15နှစ်ကြာအနီးကပ်တာဝန်ထမ်းဆောင်ခဲ့တယ်လို့အသက်53နှစ်အရွယ်အဗ်ဒူကဘီဆလာဆိုင်ကပြောပါတယ်။2022ခုနှစ်ဩဂတ်လမှာအာဖဂန်နစ္စတန်နိုင်ငံရဲ့မြို့တော်ကဘူးတာလီဘန်တွေလက်ထက်ရောက်သွားတော့သူနဲ့သူ့မိသားစုဝင်တချို့ဘေးလွတ်ရာကိုထွက်ပြေးခဲ့ကြပါတယ်။ဒါပေမဲ့ဇနီး3ဦးမှဇနီး2ဦး၊သားသမီး36ဦးမှအယောက်20အပါအဝင်အတော်တော်များများကတော့အာဖဂန်နစ္စတန်မှာကျန်ရစ်ခဲ့ပါသေးတယ်။ဒီလိုထွက်ပြေးလာသူတော်တော်များများကဂျော်ဂျီယာပြည်နယ်အတ္လန်တာမြို့မှာလက်ရှိနေထိုင်တာပါ။ဆလာဆိုင်ရဲ့အသက်9နှစ်အရွယ်အာဖန်ကတော့ဘေးလွတ်ရာထွက်ပြေးရေးနေမကောင်းလို့အာရက်စော်ဘွဲ့များပြည်တော်စုနိုင်ငံမှာဆေးကုသဖို့ကြံခဲ့ပါတယ
်။ကျွန်တော်သားတယောက်ကနေမကောင်းတော့နောက်တစ်ယောက်ပါသူနဲ့အတူဆေးရုံဆောင်ဖို့ကြံခဲ့ပါတယ်
။အာဖန်ဟာသူ့ရဲ့မိသားစုစီလာဖို့အဆင်သင့်ဖြစ်နေပြီဆိုတဲ့ကြောင်း VOA ကိုပေးပို့တဲ့ဗီဒီယိုထဲမှာပြောထားပါတယ်။
အခုကျွန်တော်တက်တာနေပြီဘာယောဂါအမှမရှိတော့ဘူးကျွန်တော်မိဘတွေကိုတိတ်လွမ်းနေတွေ့လဲတွေ့ကျင်နေကျွန်တော်မောင်နှမတွေကိုရောပေါ့
အမေရိကန်နိုင်ငံနဲ့တခြားနိုင်ငံတွေမှာမိသားစုတွေတကွဲတပြားရှိနေကြရတာဟာမိသားစုဝင်တွေအားလုံးအတွက်နာကျင်ရတယ်လို့ဆလားဆိုင်ကဆိုပါတယ
်ခပ်ပတ်တဲ့တွန်းပစီမိုရီ
ကျွန်တော်တို့အားလုံးတို့ကိုသတိရနေတာဒီပါရောက်အခုလိုတကွဲတပြားစီဖြစ်နေကြရတာအတော်ပင်ပန်းလှပါပြီကျွန်တော်သားတယောက်နဲ့သူ့မိသားစုကတော့ဗာဂျီးနီးယားပြည်နယ်ကစခန်းတစ်ခုမှာရောက်နေပါတယ်။အာရဗ်စော်ဘောများပြည်တော်စုနိုင်ငံမှာတော့နှစ်ယောက်ကျန်နေတယ်။ကျွန်တော်တို့ဒီကိုရောက်လာပြီးတချို့ကတော့အာဖဂန်နစ္စတန်မှာပဲကျန်နေခဲ့ကြပါသေးတယ်
။တချိန်တည်းမှာပဲတချို့ကတော့အမေရိကန်ပြည်တော်စုမှာသူတို့ရဲ့ဘဝတွေနေသားကြအောင်ကြိုးစားနေကြရပါတယ်
။ဟိုဒေခိုရှာလေ
ကျွန်တော်အမေရိကန်နိုင်ငံကိုလာတာရမ်းပျော်တယ်။ကြောင်းလေးတက်လို့ရတယ်လေ
။ဒါပေမဲ့ဆလားဆိုင်ကတော့သူ့မိသားစုရဲ့အနာဂတ်ကိုစိတ်ပူနေပါတယ်။
တိတ်မှန်ပါရည်ဒီကလေးကျွန်တော်တို့အနာဂတ်မှာဘာဖြစ်မလဲကျွန်တော်တို့ကိစ္စနဲ့ပတ်သက်ပြီးဘယ်လိုစုမျက်ချက်တွေချမလဲကျွန်တော်တို့ဘယ်ချင်းပြန်တွေ့ကြမှာလဲ
အမေရိကန်ပြည်ထောင်စုမှာသူ့မိသားစုဝင်အကုန်လုံးနဲ့ပြန်ဆုံဖို့မျှော်လင့်ပြီးတော့အိမ်တော်ဘတ်3ယောက်ရှိတာဟာလည်းအမေရိကန်နိုင်ငံရဲ့ဥပဒေနဲ့မကိုက်ညီဘူးဆိုတာသိထားတာမို့သူတို့မိသားစုရဲ့အနာဂတ်ကိုပိုးပြီးမသေးချာမရေရာဖြစ်စေတယ်လို့ဆလားဆိုင်ကဆိုပါတယ်။အာဖဂန်နိုင်ငံသား9400ကိုအမေရိကန်ပြည်ထောင်စုမှာနေရာချထားပေးခဲ့တယ်လို့အမေရိကန်နိုင်ငံသားရဲ့ဌာနကဇန်နဝါရီလတုန်းကပြောခဲ့ပါတယ်။ဒီလိုဆလားဆိုင်မိသားစုလိုမျိုးတခြားအာဖဂန်ကမိသားစုတွေဟာလည်းသူတို့ရဲ့ဘဝအတွက်ကိုအဆင်ပြေအောင်နေပြီးပိုကောင်းတဲ့အနာဂတ်ကိုမျှော်လင့်နေကြပါရဲ့ရှင်ကျမအလေးမာပါ
အာဖဂန်ကထွက်ပြေးလာတဲ့တန်မှုတူအကြောင်းအလေးမာပြောပြသွားတာဖြစ်ပါတယ်ခင်ဗျာဗီဒီယိုရထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မေတ္တာလက်ဆောင်တည်သခြင်းတွေတောင်းညင်နေဆိုရင်တော့ကျွန်တော်တို့စီကိုစာရေးသားရမယ့်အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါလေခင်ဗျာမကြခင်မှာတော့အပတ်ကင်ကန္တာတွေဖြစ်တဲ့သတင်းမီဒီယာမြင်ကွင်းကျဲဒီသောရရှင်ပေးစာကန္တာသုတသတင်းတွေကနေရရှိမဲ့သုတနဲ့ထူးခြားဆန်းများသတင်းလွှာတွေကိုတင်ဆက်သွားဖို့ရှိပါလေခင်ဗျာ
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူလူမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မြန်ကန်တို့ကိုကြည့်ရှုကြရမှာပါ လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် UTEL-70B Asia Bing Juru Channel 13တမမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပရိသတ်တွေစီတင်ပြမှန်တွေပို့ပေးနိုင်လို့လူရုမိတ်ဆွေအရောက်လာခဲ့ပါပြီနော်။
မင်္ဂလာပါခင်ဗျာမြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA အမေရိကန်တန်ရဲ့တင်းလာနေမနေ့ခင်အစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32လိုင်းဒိုမီတာ49လိုင်းလမ်းမီတာ190 kHz 1595ကပါကျွန်တော်တို့ဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်အတွင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုတည်တံ့ထုတ်လွှင့်မှာဖြစ်ပါတယ်ကျွန်တော်ဒီပေးစာကန္တတခါတရင်တွေကသုတထူးခြားဆန်းပြသတင်းများအစီအစဉ်မတိုင်ခင်မှာအရင်ဆုံးနားဆင်ရမှာကတော့သတင်းမီဒီယာမြင်ကွင်းကျအစီအစဉ်ဖြစ်ပါတယ်ကြည်သွေးနိုင်တင်ဆက်နေတဲ့ကဘာမြန်မာသတင်းမီဒီယာမြင်ကွင်းကျအစီအစဉ်မှာဒီတစ်ပတ်မှာတော့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်ဝမ်းအနေနဲ့ပို့ပြီးတော့အားထုတ်ဖို့လိုအပ်နေတဲ့မြန်မာအရေးအကြောင်းကိုဆွေးနွေးတင်ပြထားပါတယ်မန်းအင်ဂျင်နိုင်ကကူညီတင်ဆက်ထားတာပါ
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကဘာမြန်မာမီဒီယာမြင်ကွင်းကန္တာကနေကဘာကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းအနေနဲ့အခုတည်းပုံမအားထုတ်ဖို့လိုအပ်နေတဲ့မြမအရေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါအေယာဝတီသတင်းဌာနကဒီမိုကရေစီညွှန်းကိန်းတွင်မြောက်ကိုရီးယားအောက်မြန်မာပြည်ရောက်လို့ခေါင်းစဉ်ပေးက2020 February 16ရက်နေ့ကရေးသားပါတယ်Economist Intelligence Unit EIU ရဲ့နောက်ဆုံးထုတ်ပြန်တဲ့အစည်းအဝေးခန်းစာအရဒီမိုကရေစီညွှန်းကိန်းမှာ2021ခုနှစ်အတွင်းကမ္ဘာပေါ်ရှိနိုင်ငံများနဲ့မြန်မာနိုင်ငံဟာမြောက်ကိုရီးယား၊အာဖဂန်နစ္စတန်တို့နဲ့အတူဇယားရဲ့အောက်ဆုံးမှာကျရောက်နေပါတယ်။ EIU ကနိုင်ငံပေါင်း168နိုင်ငံကိုလေ့လာဆန်းစစ်ခဲ့ရမှာဒီမိုကရေစီကျင့်သုံးမှုအနည်းဆုံးနိုင်ငံများအဖြစ်မြောက်ကိုရီးယားကအဆင့်165မြန်မာက166နဲ့အာဖဂန်နစ္စတန်က169နဲ့ဇယားရဲ့အောက်ဆုံးမှာပေါ်ပြထားပါတယ်မြန်မာနိုင်ငံဟာစစ်တပ်အာဏာမသိမ်းခင် 2020 ခုနှစ်ဒီမိုကရေစီညွှန်းကိန်းမှာအဆင့် 135 ရှိခဲ့ပါတယ် EIU ကဒီမိုကရေစီစနစ်ညွှန်းကိန်းကိုတိုင်းတာရမှာအချက်၅ချက်နဲ့တိုင်းတာတယ်လို့သိရပါတယ်အဲ့ဒီအချက်တွေကတော့ရွေးကောက်ပွဲလုပ်ငန်းစဉ်နဲ့ဗဟုဝါဒအစိုးရလုပ်ငန်းလည်ပတ်မှုနိုင်ငံရေးရာပါဝင်ဆောင်ရွက်နိုင်မှုအခြေအနေဒီမိုကရေစီအလေးအထနဲ့ပြည်သူလူထုလွတ်လပ်ခွင့်တို့ပဲဖြစ်ပါလေဒီမိုကရေစီအကြဆုံးထိတ်တန့်ဆယ်နိုင်ငံစီးရင်မှာတော့နော်ဝေးနယူးဇီလန်ဖင်လန်ဆွီဒင်အိုက်စ်လန်ဒိန်းမတ်အိုင်ယာလန်ဩစတြေးလျနဲ့ဆွစ်ဇာလန်တို့ပါဝင်တယ်လို့ EIU ရဲ့အစည်းအဝေးခန်းစာကိုကိုးကားပြီး ARD သတင်းဌာနကရေးသားထားပါတယ်
ဒီမိုကရေစီနဲ့လူ့အခွင့်အရေးစံနှုန်းတွေရဲ့အခြေခံအကြဆုံးအခွင့်အရေးဟာလွတ်လပ်စွာပြောဆိုရေးသားထုတ်ဖော်ခွင့်ပဲဖြစ်ပါတယ်။ဒါကြောင့်မီဒီယာလွတ်လပ်ခွင့်ဘယ်လောက်ရှိသလဲဆိုတာဟာလည်းဒီမိုကရေစီအခွင့်အရေးဘယ်လောက်ရှိသလဲဆိုတာနဲ့ဆက်စပ်နေပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းသတင်းမီဒီယာတွေကြုံတွေ့နေရတဲ့အခြေအနေကို VOA မြန်မာပိုင်းစီစဉ်မှာ2022ခုနှစ် February 16ရက်နေ့ကပဲစစ်အာဏာကိုရင်ဆိုင်နေကြရတဲ့ပြည်သူသတင်းတောက်များဆိုတဲ့ခေါင်းစဉ်နဲ့သတင်းတစ်ပုဒ်ဖော်ပြခဲ့ပါတယ်။အဲ့ဒီသတင်းမှာစစ်တပ်ကအာဏာသိမ်းပြီးတစ်နှစ်ကျော်ရေရောက်လာချိန်မှာသတင်းလွတ်လပ်ခွင့်တွေလည်းတစ်ချိန်တိုးကျဆင်းနေပါတယ်။ယာနဲ့ချီတဲ့သတင်းသမားတွေအဖမ်းခံရတာလည်းရှိသလိုအသက်ခံရသူတချို့လည်းရှိခဲ့ပါတယ်။သတင်းဌာနအတော်များများကလည်းစစ်ကောင်စီကပိတ်သိမ်းခဲ့တာပါလို့ဖော်ပြထားပါတယ်။ဒါ့အပြင်ကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရစတီဖန်ဒူဂျရစ်ရဲ့ပြောဆိုချက်အရပြီးခဲ့တဲ့12လတာကာလအတွင်းအဖမ်းခံရတဲ့သတင်းတောက်ဥယျာဉ်ထဲမှာအမျိုးသမီး12ဦးပါဝင်ပြီးစုစုပေါင်း146ဦးရှိတယ်လို့ဖော်ပြထားပါတယ်။Reporting ASEAN အဖွဲ့ရဲ့အဆိုအရတော့သတင်းတောက်122ဦးအဖမ်းခံခဲ့ရတယ်။အဲ့ဒီတဲက48ဦးဟာယနေ့အထိဖမ်းဆီးခြင်းကိုခံနေရပြီး16ဦးဟာစွဲချက်မျိုးစုံနဲ့ပြစ်ဒဏ်ချမှတ်ခြင်းခံထားရတယ်။တဦးသေဆုံးခဲ့တယ်လို့ဖော်ပြထားပါတယ်။ဒါကြောင့်လဲ RSF လို့ခေါ်တဲ့နယ်စည်းမခြားသတင်းတောက်များအဖွဲ့က Nanga Mount Diashi said, Nemananga yet the Dinula Quingu, a Sintia Lise, Lutamakan Chibari. Sitter Anna, Dingy now by ma, Democracy Queen Yeri, say Don Ladlo, Media Lula Queen Halle, a sozo chini rene, Jinsainiare, Lusunaimare, Dabdi, Nanga and Ned, Diberi, Popalabi, Dirinsip Bumu Jedia Langevare. A two the pins, a guy die, McGuy die, Chimpine, Giapine, Giapine Ruma, Diberi Bumu Pintangabi, Diberi Ned Lumiao Yaku, Shang Dingyare, Sibe Shao Jitra Halle, the Tipi, Bodu Lanivare.
၂၀၂၁ခုနှစ်မှာမြန်မာနိုင်ငံလူဦးရေရဲ့၂၅%ဆင်းရဲမွဲတည်သူတွေဖြစ်နေထိုင်ရမယ်။လူဦးရေ၁၄%ခွဲဟာလူသားချင်းစာနာထောက်ထားတဲ့အရေးပေါ်အကူအညီတွေလိုအပ်လိမ့်မယ်။စစ်ဘေးကြောင့်လူဦးရေဟာလည်း၃သိန်း၂တောင်းကနေ၄သိန်းထိရှိလာနိုင်တယ်။ဒါအပြင်လူကုန်ကူးမှုပြဿနာ၊မွေးရေးဆေးဝါးကုန်သွယ်မှုကြီးထွားလာတဲ့ပြဿနာ၊တိုက်ခိုးထုတ်မှု၊ကြောင်မြန့်နဲ့တတ်ထုခိုးတူးမှ
ကုလသမဂ္ဂရဲ့သတင်းထုတ်ပြန်ချက်တစ်ခုမှာမြန်မာနိုင်ငံအခြေအနေကိုဖော်ပြထားပါတယ်။ဒီအချက်လက်တွေကမြန်မာနိုင်ငံရဲ့လက်ရှိအခြေအနေဟာဘယ်လောက်ထိအောင်စိုးရိမ်စရာကောင်းနေတယ်လဲဆိုတာကိုညွှန်ပြနေပါတယ်။ဒါကြောင့်လဲကုလသမဂ္ဂရဲ့2024ဇန်နဝါရီလ28ရက်နေ့သတင်းထုတ်ပြန်ချက်တစ်ခုမှာ
လူ့ခွင့်ရေးဆိုင်ရာကော်မရှင်နာမင်းကြီးမစ္စတာဘတ်လက်ကအခုလိုစိုးရိမ်တဲ့ကြီးတိုက်တွန်းပြောကြားခဲ့တာတွေ့ရပါတယ်။မြန်မာနိုင်ငံမှာလူ့ခွင့်ရေးနဲ့ဒီမိုကရေစီပြန်လည်ရှင်သန်နိုင်ဖို့အတွက်နဲ့စနစ်တကျလူ့ခွင့်ရေးချိုးဖောက်မှုတွေညှဉ်းပန်းနှိပ်စက်မှုကျူးလွန်နေသူတွေကိုအရေးယူနိုင်ဖို့တာဝန်ခံစေဖို့တေကြာစေမဲ့ဆောင်ရွက်မှုတွေကိုအရေးတကြီးလုပ်ကြရမယ်အချိန်ရောက်နေပ jama tai twon chin ma de
ho le ho ba de myama nai nga ma a yee ri ji ne a yin song lou saung bu lu at ni da ga si ya su mu myaw de a chan phe mu twi yat tan bu ba pi yin a yee bo lu at ni de lu da chin sa na thaut tha de a ku nyi twi lu at ni tu twi than a myan song pe bu nai bu ba di kaisa twi saung yat nai bu so yin ku la sa ma ga a si ya ba win nai nga da ga a tai wai ni ne Soin Bubaniyon, Pitin Shosha Niyone, Malon Laudo Babu. Let we jare, ye you song Yamudi, Dide Artopulu Andi Babi. Dajan, Lu Queen Commissioner Minji, Miss Shebachle, Pioja Jacobe, Go Gabi Bioyame Soin, Pimu Julon Dugri in Ine, Pitan Rigani, Kinloni, the Miakala Balo, Yamanangani Yisuda, Say Guyen Bombilu Pinni Bali, me. Sitaha, Dudo look at the Miadri Dre. Dawon yu dawon kan ma da myama a yi ha chi set lu ya ba me lu ri ga le da gu be taung su ni ja da phit chaung ba de khmyar
media myin kwin che a season phit ba de khmyar aku ta kha ro di myama bi ma pe sa mya a season go thol lwin mo a chain yau la ba bi ma e tan na jo season tin set da phit ba de bya
ပေးနေခြင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနဲ့နေဖြစ်ပါစေတော်ရရှင်များရှင်ဗီဒီယိုကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေအီးမေးလ်တွေပြီးတော့ဗီဒီယိုမြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်ရဲ့မှတ်ချက်တွေနဲ့ တိုက်ဆိုင်ဆိုင်ဗီဒီယိုသတင်းနားထောင်နေတော့မှရောက်လာလို့အရင်ဝမ်းတာပါရရှင်လို့စာရေးလာပါတယ်အမည်မဖော်ခြင်းနဲ့မလေးရှားရောက်မြန်မာပါဆိုတဲ့တော်ရရှင်တယောက်ကတော့ဗီဒီယိုကိုအမြဲတမ်းနားထောင်အားပေးနေပါတယ်တဲ့ဗီဒီယိုဝမ်းတော်သားတွေအားလုံးကျမ်းမာရှင်လန်းကြပါစေလို့လဲဆုတောင်းပေးလာပါတယ်နေမျိုးထွက်ဆိုတဲ့တော်ရရှင်ကတော့မင်္ဂလာပါဗီဒီယိုကြီးကျွန်တော်တချင်းတောင်းချင်လို့ပါထွင့်တင်ရဲ့အ Janoga Desen Munerega, Yuali to Yagawa. Few you wino the wino darine to Mimabi Ninja Mazilo, Sutan Pilavari. A tomb points with Rashingale, Manana yet, then we wait in Samune, Ujos and I at Tim Jamuru Taipari. ဖီယိုကိုညာကိုနိုင်ဆိုရင်ဘလောက်အလုပ်ရှုပ်ရှုပ်နားမထောင်ရရင်တခုခုလိုနေတလို့ခံစားရတယ်အမကံပြေးတက်ပါဗျာတဲ့ကျွန်တော်စာကိုချက်မထားပါနဲ့ဆိုပြီးတော့တချင်းတစ်ဖို့တောင်းလာတာပါသူကမြန်မာပြည်သူပြည်သားတွေအတွက်ပါလို့လည်းပြောလာပါတယ်ဟုတ်ကဲ့ပါသူတို့လိုတေးတောင်းတဲ့တခြားသူတွေလည်းရှိပါတယ်နော်အရင်တော့ကစာရီမှာလည်းကျွန်မပြန်ပြီးတော့ဖြေခဲ့ပေးပူပါတယ်အချင်းခက်ခဲကြောင့်ဒေသချင်းက ကြပါစေလို့ဆုတောင်းပေးနေမိပါတယ်။ ပြည်ကတင်ဆက်ပေးတဲ့ဆောင်းပါးတစ်ပုဒ်နဲ့ပတ်သက်လို့အမြင့်မဖော်ပြပါနဲ့ဆိုတဲ့သတင်းရှင်သူရဲ့အမြင်ကိုရေးလာတာလည်းဖော်ပြပေးချင်ပါတယ်။မြန်မာနိုင်ငံမှာစစ်အာဏာသိမ်းတဲ့နှစ်ပြည့်နှစ်ပတ်လည်ဖြစ်တဲ့ဖေဖော်ဝါရီလတရနေ့တော့ကတင်ဆက်ပေးခဲ့တဲ့အစီအစဉ်ဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တာတစ်နှစ်ကြာလာတဲ့အချိန်မြန်မာပြည်ညာရေးခန္ မှာသရရှင်တယောက်ပြန်ပြီးတော့ရေးလာတာမှာတော့
ပညာရေးနှိမ့်ချမှုနဲ့ပတ်သက်တဲ့ဆောင်းပါးမှာမိဘတူဖြေးချသွားတာကြားမိပါတယ်ဖြေးတဲ့သူနည်းသလိုအောင်တဲ့သူလည်းနည်းလိမ့်မယ်တဲ့သူပြောချင်တာကအကြောင်းတက်သူနည်းတာကိုပြောလို့ရင်းလို့နားလည်မိပါတယ်တက္ကသိုလ်အဆင့်မှာဖြစ်နေတာတွေတခုပြောပြစီမန္တလေးတက္ကသိုလ်ဘွဲ့လွန်အင်္ဂလိပ်စာသင်ကြားရေးဒီပလိုမာသင်တန်းကစံမွဲဖြေဖို့နှစ်ပါးသာကျန်နေပါသေးတယ်ကိုဗစ်ကြောင့်နားခဲ့ရကနေဆရာနာသင်လိုက်တောင်မှဆက်မဖြေရသေးပါဘူးဒါပေမဲ့ပြီးခဲ့တဲ့2021မှာအောင်စင်းထွက်လာပါတယ်အကြမရှိတန်းလုံးကျွတ်အောင်ပါတဲ့အောင်သူအလုံးကိုလည်းမဟာဝိဇ္ဇာတန်းဝင်ခွင့်စံမွဲဖြေဆိုခွင့်ပြုခဲ့ပါတယ်အဲ့ဒီဆောင်ပွဲကိုဝင်ဖြည့်သူအားလုံးအောင်ခဲ့တယ်လို့အခုဆိုရင်အတန်းတက်နေကြပါပြီအဲ့ဒီတော့အနာဂတ်မှာဘယ်လိုဖြစ်မလဲတွေးကြည့်ကြပါဗျာ
ဟုတ်ကဲ့ပါဒီသောရရှင်ပြောလာတာကလည်းဒီဆောင်ပွဲမှာပါတဲ့အကြောင်းအရာနဲ့တူနေပါရဲ့နော်ဒီအာနာတင်ပြီးတဲ့နောက်မြမပညာရေးခဏတည်တည်သာထိခိုက်လာနေရပြီးတော့တော်တော်လေးပြန်ပြီးတော့နလန်ထူနိုင်မှုစူးစမ်းရအောင်မယ်ဆိုတဲ့အခြေအနေကိုဒီသောရရှင်ရဲ့စာကထင်ရှားစေပါတယ်မြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့နိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သောရရှင်နေကိုပိုင်မြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်လာတဲ့စာတွေကိုလည်းဆက်ပြီးတော့တင်ဆက်ပေးသွားချင်ပါသေး။မြန်မာနိုင်ငံကအစီအရေးပြိပခါတွေကြောင့်ပြည်သူတွေတော်တော်အထင်အားနေရပါပြီဆိုတော့ရေးလာတဲ့သောရရှင်ဟဲလန်ကတော့
VOA ရဲ့မြန်မာနိုင်ငံတော့ပြည်သူနဲ့အစိုးရရန်သူတွေဖြစ်သွားပြီ။ကြောက်အောင်မယ်ထင်တာပဲ။ပြည်သူတရလုံးမပါဝင်တော့လေနော်။ပြည်သူတွေအားလုံးပါဝင်ဖို့ဆိုတာလည်းမဖြစ်နိုင်လို့နေပါပါ။အသက်တွေကြွေရအောင်ပဲထင်လို့တရက်မှစိတ်မအေးဘူးတစ်ဖက်ဖက်ကနားကြရင်ကောင်းတော့မယ်ထင်ပြီးပျက်စီးကုန်တော့မယ်ပြုပြင်မရဖြစ်ကုန်တော့မယ်တခုခုအမြန်လုပ်ကြပါတော့တောင်းပန်ပါတယ်နှစ်ဖက်လုံးကိုတောင်းပန်တာပ
ါဒီစားကိုအတန်နှင့်ပေးစေချင်ပါတယ်ရောက်လာတော့မသိပါဘူးလေဟုတ်ကဲ့ပါဟဲလန်ကြီးမက်ဆေ့ချ်ကရေးပို့လာတဲ့စာတွေကျွန်တော်တို့လက်ခံရရှိပါတယ်နော်သူကထွေးရင်တဲ့အမေရဲ့သချင်းလေးလည်းနားဆင်ပြရစီတဲ့အားလုံးသောသူတွေနဲ့အတူနားဆင်ချင်ပါတယ်တဲ့ဟုတ်ကဲ့ပါဟဲလန်ပထမပိုင်းတော့သောရရှင်တီကိုပြန်ချပေးလိုက်တာကြားမယ်ထင်ပါတယ်အဲ့သောရရှင်တယောက်ကလည်းအမေရင်တချင်းလေးပဲတောင်းထားတာပါနော်ကျမတို့အချိန်အခက်ခဲကြောင့်တချင်းခံတာကိုရပ်ဆိုင်းထားရပါတယ်ရှင်နောက်သောရရှင်တယောက်ကတော့နောက်တစ်ပတ်ပေးစာပြန်စာအစီအစဉ်မှာကျွန်တော်စာလေးကိုစောင့်မျှော်နားဆင်နေပါမယ်ဆိုတဲ့သောရရှင်ထူးပြည့်အောင်ပါသူကတော့
မင်းအောင်လိုင်ကတော့ဥပဒေအထက်မှာမြည်သူများမရှိစေရလို့ပြောထားပေမဲ့စန္ဒပြလူငယ်တွေကိုတနတ်နဲ့ခေါင်းတဲတဲ့ပြည့်ကားနဲ့နောက်ကနေတိုက်ပုံမှန်အမျိုးမျိုးချဖန်စီတက်ဖြတ်အဲ့ဒါကိုသူတို့ကစူပူမှုလှုပ်လို့လို့တဲ့တနေရာမှာလူ၅ယောက်တဲ့ပိုဆူးလို့တဲ့ဒါပေမဲ့သူတို့ကိုထောက်ခံအားပေးတဲ့သူတွေကြတော့စူပူယုံမကတနေရာမှာလူ၅ယောက်မကရဲတွေစစ်သားတွေကပါလုံခြုံရေးယူထားပေးလိုက်သေးတယ်ဒါဥပဒေအထက်မှာမြည်သူမှမရှိတာလားလို့ကျွန်တော်မေးကျင်ပါတယ်
ဥရေထက်မှာဘယ်သူမှမရှိဘူးလားလို့မေးစင်ပါတယ်ဆိုရဲမေးခွန်းနဲ့အတူနောက်တကြောင်ကိုတော့ VOE ကအစဉ်ပြေမှဖတ်ကြားပေးစီခြင်းပါလေတဲ့အဲ့ဒါကဥရေထက်မှာဘယ်သူမှမရှိပဲနဲ့သူပြောထားတဲ့စကားလုံးပေါ့လေအဲ့ဒီအကြောင်းအရာအဲ့ဒါရှိနေတာလားလို့မေးစင်ပါတယ်တဲ့ဟုတ်ကဲ့ပါကိုထူးပြည့်အောင်ပြောသလိုပဲကျွန်တော်တို့တော့ဒီနောက်တကြောင်ကိုအစစ်မပြေလို့မဖတ်ပေးလိုက်တော့ပါအောင်နော်VOA ဝိုင်းတော်သားတွေအားလုံးကျန်းမာချမ်းသာကြပါစေကျွန်တော်တို့မြန်မာနိုင်ငံကြီးလည်းအမြဲတမ်းကျန်းမာလာစေချင်ပါပြီတဲ့ထတ်တူဆန္ဒပြုပါရရှင်နောက်ထပ်သောရရှင်တယောက်ရဲ့စာကိုဆက်ပြီးဖော်ပြပေးချင်ပါတယ်သူကတော့မင်္ဂလာပါကျွန်တော်ရဲ့အကောင့်ကိုမဖော်ပြပါနဲ့ဆိုပြီးရေးလာတာပါ စစ်ခေါင်းဆောင်တွေထင်တိုင်းကျင်းနေတာကိုPDF လုံငယ်တွေရရလက်နေတဲ့ခုခံတိုက်ခိုက်ပေးနေပါတယ်အဲ့ဒီလုံငယ်တွေကစကားစကားတိုက်လျင်တွေအမြောက်ကြီးတွေနဲ့အနိုင်ကျင့်ပြစ်ခတ်နေတာအားအားကြီးနိုင်ငံခေါင်းဆောင်တွေကတားပိုင်ခွင့်မရှိတော့ဘူးလားတဲ့ဒီကျမရဲ့ကျေးဇူးပြုလို့ဖြေပေးပါတယ်ဟုတ်ကဲ့ပါဟိုအရင်စာတွေမှာလည်းတော်ရရှင်တွေမေးထားတာရှိပါတယ်ဒီမြန်မာနိုင်ငံကအရေးကိစ္စကိုနိ we yao swap hai ye yu la myo lou lo ma ya ba au no di kai sa ne pat de pi lo jwan jin ne duri ko te cha me pi lo te cha le na pai ma phi twa pe ba me patama a chain sa ye lai ba ne account naw ma phaw pya ba ne lo ye la ye naw the tora shin ti yak ka ro sa ka sa ka ngu ji ka khan man tha dilo po pi lo chan dan phi nei la dilo bayan pa da le san la ba de da me le na la wai te ye ni di ana dai ne pat le ni ka ro tamain dui yin me ni ba အတန်တိတ်တပိတ်မှာပြည်သူတွေအားလုံးနှိပါပါဝင်ခဲ့ကြလို့စကားစာလုံးဝရှုံးနေသွားရပါတယ်ဆိုပြီးတော့ဒီတော်ရရှင်တရားအာနာသိန်းနှစ်ပတ်လေးမြန်မာနိုင်ငံမှာအတန်တိတ်တပိတ်ကျင်းပခဲ့တာနဲ့ပတ်သက်ပြီးတော့ရေးလာပါတယ်တော်ရရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာနဲ့ရက်ချင်ပါတယ်နော်တော်ရရှင်ရဲ့အားလုံးပို့မှုအဆင်ပြေကောင်းမွန်တဲ့သတင်းတစ်ပတ်ကိုကြော်ဖြတ်နိုင်ပါစေလို့ဆုတော
င်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်ဒေါ်ရစင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လည်းထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လည်းထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သတို့ရှင်တွေအားလုံးဘေးရန်တွေခင်ရှင်ရှင်လန်းချမ်းမြေကြပါစေရှင်။
ဖီယိုရဲ့တနင်္လာနေ့မနေ့ကအစီအစဉ်တွေကိုသရရှင်တွေကြည့်ရှုနားဆင်နေရတာဖြစ်ပါတယ်ခင်ဗျာဒီမြန်မာပြည်မှာပေးစာများအစီအစဉ်နားဆင်ရအပြီးမှာတော့မညညိုလင်းစီစဉ်တင်ဆက်တဲ့သတင်းတွေကသုတအစီအစဉ်ကိုနားဆင်နိုင်ပါပြီ
And destabilizing accumulation of small arms and light weapons and their ammunitionRemain
arms embargo လို့ပြောဆိုနေကြတဲ့လက်နက်ကုန်သွယ်မှုပိတ်ပင်တာကိုနိုင်ငံတကာငြိမ်းချမ်းရေးနဲ့လုံခြုံရေးအတွက်ရည်ရွယ်ပြီးလိုအပ်တဲ့နိုင်ငံတွေနဲ့အစိုးရမဟုတ်တဲ့အကြမ်းဖက်အဖွဲ့အစည်းတွေကိုပြုလုပ်ကြပါတယ်။ဒီလိုအရေးယူဆောင်ရွက်မှုတွေကိုကုလသမဂ္ဂအပါအဝင်ဥရောပသမဂ္ဂလို American ပြည်ထောင်စုလို Democracy နဲ့လူအခွင့်အရေးပေါ်အလေးထားတဲ့အဖွဲ့အစည်းကြီးတွေနဲ့အင်အားကြီးနိုင်ငံတွေကအများဆုံးလှုပ်ဆောင်ကြပါတယ်။အဲ့ဒီလိုလက်နက်ကုန်သွယ်မှုကိုပိတ်ပင်မှုတွေပြုလုပ်ဖို့အတွက်လည်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုလှုပ်ဆောင်နေကြတဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းကြီးတွေကဖိအားပေးတိုက်တွန်းကြတာပါ1990ခုနှစ်နောက်ပိုင်းတွေမှာနိုင်ငံတချို့ကဒီလိုလက်နက်ကိုင်ကုန်သွယ်မှုပိတ်ပင်တားမြစ်တဲ့အရေးယူမှုတွေပိုပြီးတွေ့မြင်လာရပါတယ် SIPRI လို့ခေါ်တဲ့ SIPRI စတော့ဟုံးနိုင်ငံတကာငြိမ်းချမ်းရေးအဖွဲ့ကြီးရဲ့စီးရင်စရာတွေအရာကုလသမဂ္ဂကနေလက်နက်ကုန်သွယ်မှုပိတ်ပင်ထားတဲ့နိုင်ငံနဲ့လက်နက်ကိုင်အဖွဲ့အစည်းတွေကတော့တာလီဘန်နဲ့တာလီဘန်အုပ်ချုပ်တဲ့အာဖဂန်နစ္စတန် Central African Republic ကွန်ဂိုနိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေအီရန်နိုင်ငံအီရတ်ကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေ ISIS လို့ပြောတဲ့ Al Qaeda နဲ့သူနဲ့မိဖက်ပြုတတိပုဂ္ဂလတွေနဲ့အဖွဲ့အစည်းတွေလေဗနွန်နိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေလီဘီးယားနိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေမြောက်ကိုရီးယားနိုင်ငံဆိုမာလီယာနိုင်ငံတောင်ဆူဒန်ဆူဒန်နိုင်ငံဒါဖောဒီတာကလက်နက်ကိုင်အဖွဲ့တွေဂျင်မင်နိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေပဲဖြစ်ပါတယ်ကုလသမဂ္ဂလိုပဲဥယျာဉ်ဥရောပသမဂ္ဂကလက်နက်ကုန်သွယ်မှုပိတ်ပင်ထားတဲ့နိုင်ငံတွေနဲ့လက်နက်ကိုင်အဖွဲ့အစည်းတွေလည်းရှိပါတယ်အဲ့ဒါတွေကတော့ Al Qaeda, Taliban, Belarus နိုင်ငံ, Central African Republic, တရုတ်နိုင်ငံ, Congo နိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေ, Egypt နိုင်ငံ, Iran နိုင်ငံ, Iraq နိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေ, Lebanon နိုင်ငံကအစိုးရမဟုတ်တဲ့လက်နက်ကိုင်တပ်ဖွဲ့တွေ, Libya နိုင်ငံ, Myanmar နိုင်ငံ, မြောက်ကိုရီးယား, Russia, Somalia, တောင်ဆူဒန်, Sudan, Syria,ဗင်နီဇွဲလာ၊ယီမင်နဲ့ဇင်မာဘွေနိုင်ငံတွေဖြစ်ပါတယ်။ EU အနေနဲ့မြန်မာနိုင်ငံကို1992ခုနှစ်ဇွန်လ29ရက်နေ့ကတည်းကဥရောပကောင်စီရဲ့ပြဋ္ဌာန်းချက်နဲ့အရေးယူပိတ်ပင်ထားတာပါ။အမေရိကန်ပြည်အောင်စုကတော့တရုတ်နဲ့ဂျူဘာနှစ်နိုင်ငံကိုလက်နက်ကုန်သွယ်ရောင်းဝယ်ခွင့်ပိတ်ပင်ထားပါတယ်။ UK ကတော့အာဂျင်တီးနားနိုင်ငံကိုလက်နက်ကုန်သွယ်ခွင့်ပိတ်ပင်ထားပြီးOSCE လို့ခေါ်တဲ့ဥရောပသမဂ္ဂရဲ့လုံခြုံရေးနဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကတော့အာမေးနီးယားနိုင်ငံနဲ့အဇာဘိုင်ဂျန်နှစ်နိုင်ငံကိုလက်နက်ကုန်သွယ်ခွင့်ပိတ်ကင်ထားပါတယ်။ဒီလိုဒီမိုကရေစီရေးလူ့အခွင့်အရေးနဲ့တရားမျှတတဲ့ဥပဒေစိုးမိုးမှုမရှိတဲ့အတွက်လက်နက်ကိုင်ကုန်သွယ်မှုရောင်းဝယ်ခွင့်ပိတ်ပင်ထားတဲ့နိုင်ငံတွေထဲမှာပါဝင်တဲ့တရုတ်နိုင်ငံနဲ့ရုရှားနိုင်ငံတွေကလက်နက်ကုန်သွယ်ရောင်းဝယ်ခွင့်ပိတ်ပင်ထားတဲ့ကြားကပဲကမ္ဘာပေါ်ကလက်နက်ကုန်သွယ်မှုပမာဏအများဆုံး10နိုင်ငံထဲမှာပါဝင်ပါတယ်။ EU ရဲ့လက်နက်ရောင်းဝယ်ခွင့်ပိတ်ပင်ထားတဲ့ရုရှားဟာကမ္ဘာမှာလက်နက်ရောင်းချမှုအများဆုံးအဆင့်နှစ်မှာရှိနေပြီးအမေရိကန်နဲ့ EU ရဲ့လက်နက်ရောင်းဝယ်ခွင့်ပိတ်ပင်ထားတဲ့တရုတ်နိုင်ငံကတော့ကမ္ဘာမှာလက်နက်ရောင်းချမှုအများဆုံးအဆင့်ခုနှစ်မှာရှိနေပါရှင
်။အခုတော့ထူးခြားဆန်းပြားသတင်းများအစီအစဉ်ဖြစ်ပါတယ်ခင်ဗျာ။ဒီ sorry အာရီဗီးယားနိုင်ငံကဇွန်ဘီသွေးဆုပ်ဖုတ်ကောင်တွေနဲ့အတူညစာစားနိုင်မဲ့စားတောက်ဆိုင်တခါဟောင်ကောင်ကတန်ဖိုးအကြီးဆုံးစိန်တုံးကိုလေလံတင်ရောင်းချမဲ့တဲ့တင်စားရာတွေကိုတော့ကိုငင်းညံ့တဲ့အတူမက်ခင်ဖြူတွေကတင်ပြထားပါတယ
် sorry အာရီဗီးယားနိုင်ငံမြို့တော်ရီယတ်မှာဇွန်ဘီတွေဗန်ဖိုင်ယာသွေးဆုပ်ဖုတ်ကောင်တွေနဲ့ညစာစားနိုင်တဲ့စားတောက်ဆိုင်တစ်ခုကိုဖွင့်လှစ်လိုက်ပါတယ်ဒီစားတောက်ဆိုင်ရဲ့နာမည်ကတော့ Shadows လို့နာမည်ပေးထားပြီးတော့စပွဲတွေနားမှာလည်းအယိုးကောင်းတွေသွေးတွေကိုခင်းကျင်းထားပါတယ်။ဆိုင်ဝန်ထမ်းတွေကလည်းဇွန်ဘီပုံစံ Vampire သွေးဆုပ်ဖုတ်ကောင်ပုံစံတွေဝစ်ဆင်ပြီးဆိုင်ကိုယ်လာရောက်စားသုံးကြတဲ့သူတွေကို6လန်နာတွေလည်းလုပ်ပါတယ်။ရှီယူဆွဲနိုင်ငံတစ်ခုဖြစ်တဲ့ Sorry နိုင်ငံရဲ့ပုံရိပ်ကိုတိုးတက်အောင်လုပ်ချင်တာကြောင့်အခုလိုဆိုင်မျိုးကိုဖွင့်ထားတာလည်းဖြစ်ပါတယ်။ Sorry အင်ရှင်မင်းသားမိုဟာမက်ဘင်ဆယ်မန်က2019ခုနှစ်ကတည်းကပြုပြင်ပြောင်းလဲရေးတွေစတင်ခဲ့ပြီးတော့2020ခုနှစ်မှာလဲကဘာလက်ခီးသွွားတွေလာရောက်ခွင့်ကိုလဲဖွင့်ပေးခဲ့ပါတယ်။အရင်တုန်းကတော့ sorry နိုင်ငံသားတွေအနေနဲ့အခုလိုဖြော်ပြရေးမျိုးကိုခံစားခြင်းရင်နိုင်ငံသားကိုသွားရပြီးတော့အခုနောက်ပိုင်းမှာတော့နိုင်ငံအတွင်းမှာပဲရုပ်ရှင်ုံတွေနဲ့အမျိုးသားအမျိုးသမီးရောကြည့်လို့ရတဲ့ဂီတပွဲတွေကိုပါကျင်းပလာနိုင်တာဖြစ်ပါတယ်ရှင
်။ဟောင်ကောင်မြို့မှာကဘာအလေးချိန်အများဆုံးနဲ့တန်ဖိုးအကြီးဆုံးအပြည့်အောင်စိန်ကြီးတစ်လုံးကိုစွတ်တပီလေးလံဌာနကလေးလံတင်ရောင်းချဖို့ရှိပါတယ်။ဒီစိန်ကြီးကို2021ခုနှစ်ကတောင်အာဖရိကကော်လီနန်မိုင်းတွင်းမှာတူးဖော်ရခဲ့တာဖြစ်ပြီးတော့ရှားပါတဲ့အပြာရောင်စိန်ပွင့်ကြီးတစ်ပွင့်လည်းဖြစ်ပါတယ်။အလေးချိန်15ကာရက်ကျော်ရှိပြီးတော့အတွင်းပိုင်းမှာလည်းအနာအဆာမရှိပဲစိန်ကိုဖြတ်တောက်ထားတာကလည်းအဆင့်ကလေးတွေနဲ့ဖြတ်တောက်ထားတာကြောင့်စိန်ရဲ့အယောင်ဟာတောက်ပနေတယ်လို့ဆိုသဘီရဲ့အယောင်ဒါရိုက်တာ Frank Everett ကပြောပါတယ်။ American ကျောင်းမြတ် Institute GIA ကလည်းဒီစိန်ကို Fancy Vivid Blue လို့အဆင့်အမြင့်ဆုံးသတ်မှတ်ထားပြီးတော့ဒီလိုအဆင့်ရတဲ့အပြာရောင်စိန်ကတိရခိုင်နှုန်းအောက်ထက်နည်းပါတယ်။ဟောင်ကောင်မြို့မှာဧပြီလကျရင်ဒီစိန်ကိုလေးလံတင်ရောင်းချတဲ့အခါအ
American dollar 48 tan tan mane ya bo le khan man tha ba de 2015 ku ne dong ga Sotheby Geneva Leland thana ga Blue Moon of Josephine so de sanit karat shi de sain dong ji ko American dollar 48 tan kwe ya ga bu ra chaung ze a myin song ya de sain san chain ko chho tha ba de khmyar
ကိုလံဘီယာနိုင်ငံမှာပြီးခဲ့တဲ့တနင်္လာနေ့က sloth လို့ခေါ်တဲ့သတ္တဝါတစ်ကောင်ကိုဂျက်ကျိုးပေါ်ကနေဂျက်လိုက်မဲ့အန်ရည်ကကယ်တင်လိုက်နိုင်ပါတယ်။တောင်အမေရိကနဲ့အမေရိကအလယ်ပိုင်းမှာတွေ့ရလေရှိတဲ့ sloth ဟာနိုးတိုက်သတ္တဝါမျိုးဖြစ်ပြီးဖြည်းဖြည်းနည်းနည်းလှုပ်ရှားတဲ့သတ္တဝါမျိုးဖြစ်ပါတယ်။တာရာဆာမျိုးငယ်လေးကတက်ကျိုးပေါ်မှာ sloth ကိုတော့ကိုလံဘီယာလျှက်စစ်ကုမ္ပဏီ EPM ကဝန်ထမ်းတူကကယ်တင်ခဲ့တာပါ။အစပိုင်းမှာတော့ sloth ကကြောက်ပြီးအဝေးကိုထွက်ပြေးသွားခဲ့ပေမဲ့လည်းနောက်ပိုင်းမှာဝန်ထမ်းဖြစ်သူ Victor Hugo Lopez ကဖြည်းဖြည်းအေးအေးပြောဆိုတဲ့အတွက်နောက်ဆုံးမှာသူချိုးပြီးတဲ့တပြက်စီးကိုကန်ဆယ်ခဲ့ပါတယ်။မိနစ်20ကြာတဲ့ဒီအဖြစ်ပြက်အပြီးနောက်ဆုံးမှာတော့ Sloth ကိုဘေးကင်းကင်းနဲ့ကယ်တင်နိုင်ခဲ့ပြီးတောထဲကိုပြန်လွတ်ပေးနိုင်ခဲ့ပါတယ်ရှင
်။မက္ကဆီကိုနိုင်ငံမက္ကဆီကိုစီးတီးမြို့တော်မှာအယောင်မဲမဲဖွဲကြည့်ကြည့် Ashlaw လို့ခေါ်တဲ့တက်တဝါ12ကောင်လောက်ကိုအခမ်းအနားနဲ့ဘေးမဲ့လွတ်တဲ့ပွဲဆင်းပါခဲ့ပါတယ်။Ashlaw တတဝါလေးတွေကိုဆိုချီမီကိုဂေဟတ်မူရင်ကြီးတွေကသူတို့နေထိုင်ရာရွှွန်အိုင်ကြီးတွေကိုအမွှေးတိုင်တွေထွန်းပြီးဂီတအခမ်းအနားနဲ့ပြန်လွှတ်ပေးခဲ့တာပါအဲ့ဒီတတဝါလေးတွေဟာမြို့တုံးမဲ့အန်ဒီယန်နဲ့ရင်ဆိုင်နေရတာကြောင့်မက္ကဆီကိုစီးတီးမြို့တော်ကမြို့နယ်6ခုကအုပ်ချုပ်ရေးမှုတွေပေါင်းပြီးထိမ့်သိမ့်မှုအတွက်အခုလိုဘေးမဲ့လွှတ်ပွဲကိုစီစဉ်ခဲ့တာပါ Ashlaw တတဝါလေးတွေဟာဖားတစ်ပိုင်းငါးတစ်ပိုင်းတတဝါလေးတွေဖြစ်ပြီးတော့အရေပြားကနေအောက်ဆီဂျင်စုပ်ယူနိုင်တယ်လို့သူတွေတီတွေကတွေးရှိထားသလိုသူတို့ရဲ့လက်တွေခြေတွေပြတ်သွားရင်လဲသူ့ဘာသာသူပြန်ပေါက်နိုင်တာကြောင့်သူတို့ရဲ့မျိုးရိုးဗီဇကိုစိတ်ဝင်တစားလေးလာသူတွေလည်းများလာနေပါတယ်အရေးပြားကအောက်ဆီဂျင်ဆုပ်ယူနိုင်တာကြောင့်လဲညဉ့်ဉန်းရေတွေဟာသူတို့ကိုထိခိုက်စေတာပါမက္ကဆီကိုအက်ဆက်တွေရဲ့ဒဏ္ဍာရီထဲမှာတော့ပုံကန်တဲ့နတ်ဖျားဇိုးလော့ဟာအဲ့ဒီအက်ရှ်လော့တတ္တဝါပုံစံဖန်တီးပြီးသူ့ကိုတတ်မဲ့တခြားနတ်ဖျားတွေလက်ထဲကပုံရှောင်ခဲ့ပေမဲ့လဲနောက်ဆုံးမှာအဖမ်းခံခဲ့ရပြီးတော့အသက်ခံခဲ့ရပါတယ်ခင်ဗျာ
ကိုညင်းညင်းတို့စူးစီးတင်ဆက်တဲ့ကဘာတလွားထူးခြားဆမ်းများသတင်းများအစီအစဉ်ဖြစ်ပါတယ်ခင်ဗျာဒီကျွန်တော်တို့စီ VOA ကိုစာရေးခြင်းနဲ့ဆိုရင်email လိပ်စာက burmese@voanews.com ဖြစ်ပါတယ်ကျွန်တော်တို့ VO ရဲ့ internet စာမျက်နှာလိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပ
ါ Ukraine အရှေ့ဘက်မှာ Russia လိုလာတဲ့ခွဲထွက်ရေးဓမ္မတွေနဲ့ Ukraine စစ်တပ်တို့ကြားပစ်ခတ်မှုတွေနှစ်ရက်ဆက်ဖြစ်ပွားခဲ့ပြီးတဲ့နောက် Russia က Ukraine ရဲ့မြောက်ဖက်နယ်စပ်တစ်လျှောက်ဘယ်လာရုစ်နိုင်ငံထဲမှာသူ့ရဲ့စစ်ရေးလက်ကျင့်မှုတွေကိုတနင်္ဂနွေနေ့အထိဆက်ပြီးတော့လှုပ်ဆောင်ခဲ့ပါတယ်။ယူကရိန်းနယ်စပ်တစ်လျှောက်တန်ရတသိန်းခွဲလောက်ချထားပြီးယူကရိန်းတောင်ဘက်ပင်လယ်နဲ့ထဲမှာရေချောင်းစစ်ရေးလက်ကျင့်မှုတွေလုပ်နေချိန်မှာပဲယူကရိန်းမြောက်ဘက်ဘယ်လာရုစ်ထဲမှာရုရှားသမ္မတကစစ်ရေးလက်ကျင့်မှုကိုအချိန်တိုးလုပ်လိုက်တာဖြစ်ပါတယ်။ယူကရိန်းအရှေ့ဘက်မှာအပြစ်ခတ်ရက်စဲလုပ်ဖို့အတွက်ပြင်သစ်သမ္မတအီမန်နျူယယ်မက်ခရွန်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့တနင်္ဂနွေနေ့မှာသဘောတူညီမှုရခဲ့တယ်လို့ပြင်သစ်သမ္မတနန်းတော်ကပြောပါတယ်။ခေါင်းဆောင်တို့က105မိနစ်ကြာတယ်လီဖုန်းဆက်သွယ်ပြောကြားခဲ့တာဖြစ်ပြီးလက်ရှိဖြစ်ပေါ်နေတဲ့ပြဿနာအတွက်တန်တမာရေးနှီးလန့်နေပဲဖြေရှာဖို့လိုအပ်ကြောင်းပြင်သစ်သမ္မတနန်းတော်ကသတင်းထုတ်ပြန်တာပါ။စစ်တပ်ကအာဏာသိမ်းခဲ့တဲ့တနစ်ကျော်လာချိန်မှာမြန်မာနိုင်ငံကြီးအကြက်တဲပြည်လဲစီဖို့အတွက်ကြိုးပမ်းနေနေနဲ့အကြမ်းဖက်အဖွဲ့အဖြစ်နဲ့စစ်ကောင်စီကအကြေညာထားတဲ့အဖြုတ်ချကန်လှတ်တော်ကိုယ်စားလှယ်များအဖွဲ့နဲ့တွေ့ဆုံခွင့်ပေးဖို့အာဆီယံအထူးကိုယ်စားလှယ်ရဲ့တောင်းဆိုချက်ကိုစစ်ကောင်စီကတနင်္ဂနွေနေ့မှာပယ်ချလိုက်ပါတယ်။ရိုဟင်ဂျာတွေပေါ်မှာလူမျိုးရုံးတပ်ဖြတ်မှုနဲ့မြန်မာနိုင်ငံပေါ်ဆွဲဆိုထားတဲ့အမှုနဲ့ပတ်သက်ပြီးအဖြစ်ပြဆိုင်ရာတရားရုံး ICJ မှာဒီကနေ့တနင်္လာနေ့ကစပြီး၄ရက်ကြာကြာလာဆက်ဆီတော့မှာဖြစ်ပါတယ
်။ကျေးဇူးပါခင်ဗျာ။တရင်အချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြခဲ့တာဖြစ်ပါတယ်။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကတော့မတ်အင်ဂျင်နိုင်ဖြစ်ပါတယ်ခင်ဗျာ။အတမ်းပိုင်းဆိုင်ရာရုပ်တမ်းပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Tony Pollock နဲ့ Derek Smith တို့ဖြစ်ကြပါလေ။ VOE ရဲ့တင်းနာလေးမနေ့ကအစီအစဉ်တွေကိုလိုင်းဒိုမီတာ3049လိုင်းလ190တို့ကနေတင်ဆက်ခဲ့တာပါ။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးတောကကင်းဝေးပြီးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOE ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။ ကျွန်တော်တို့အစီအစဉ်တွေကိုလည်းဆက်ပြီးတော့ည9နာရီကနေ10နာရီမှာဆက်ပြီးတော့တင်ဆက်သွားမှာဖြစ်ပါတယ်
This program has come to you from the Voice of America, Washington.